Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ21ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်းပါရှင်ကျွန်မချင်းမြတ်တက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါပါကမ္ဘာဖလားချန်ပီယံဖြစ်တဲ့အာဂျင်တီးနားအသင်းကိုမြို့တော်ဘွနိုဆဲရက်စ်အပြန်ရောက်မှာပြည်သူကအတောင်းတောင်းဖြတ်ဖြတ်ကြိုးဆိုကြပါတယ်အာဖဂန်ကမင်းကလေးတွေကိုတက်ကတော်ဝင်ခွင့်အာဖဂန်တာလီဘန်တွေကပိတ်ပင်လိုက်ပါပြီထိုင်းရဲ့တင်ပေါ်နှင်းမြုံမှုဟာတည်ဆွမ်းရသူ၅ဦးကိုပြန်ပြီးရှာတွေ့ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီးထိုင်
းကောင်းပါပြီရှင်စစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေသေးအဖို့ရက်ဖက်လူမှုအဖွဲ့တွေရဲ့အမြင်သဘောထားတွေကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ
်ဒါကြောင့်မလို့လောကကကျက်သေးလာမယ်မတက်တာလို့သွားခင်းနေနေပဲကိုယ့်ဘက်မှာတောင်းဝန်ရှိလာနိုင်တယ်
ဒီအကြောင်းနဲ့အတူပဲယူကရိန်းရဲ့အခြေခံစောင့်အုံတွေကိုရုရှားကတိုးမြှင့်တိုက်ခိုက်လာတဲ့အတွက်ထိခိုက်သက်ရောက်ရမှုတွေအကြောင်းရုရှားနဲ့ပုံမှန်ဆက်ဆံရေးကိုထိန်းထားတဲ့အိန္ဒိယနဲ့အနောက်နိုင်ငံတွေကြားကဆက်ဆံရေးစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းတင်ပြပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာဆိုရှယ်မီဒီယာလူကြီးများသတင်းတူနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းနှာစင်ချရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါအောင်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ဆယ်လာတဲ့ကိုဝင်လာချိန်မှာပဲအင်္ဂါနေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရောရုရှားသမ္မတပူတင်ကပါသူတို့ရဲ့တက်တွေရဲစွန်းတက်တည်ရှိတယ်လို့ချီးကျူးပြောဆိုခဲ့ကြပါတယ်ယူကရိန်းသမ္မတဇယ်လန်စကီဟာတစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းကဘတ်ခုံမြို့ကိုတွားရောက်ခဲ့ပြီးတော့ယူကရိန်းတပ်သားတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်တမ်းတွေစုညံနေတဲ့ကြားကပဲယူကရိန်းတပ်သားတွေရဲ့ရဲစွန်းတက်တီခံနေစွမ်းနဲ့အင်အားရှိမှုတွေအတွက်သမ္မတကချီးကျူးတာပါ။တချိန်ထဲမှာပဲရုရှားသမ္မတပူတင်ကလည်းယူကရိန်းမှာတိုက်ခိုက်နေတဲ့သူ့တပ်သားတွေရဲ့တက်တီနဲ့ကိုကျိုးမဖက်လှုပ်ဆောင်မှုအတွက်ချီးကျူးပါတယ်။ဒါပေမဲ့သမ္မတပူတင်ကတော့မော်စကိုမှာကျင်းပတဲ့အခမ်းအနားအတွက်ကြေညာချက်ပေးပို့ခဲ့တာဖြစ်ပါတယ်။ KF မြို့ရောအရှိတ်ဘက်ကီလိုမီတာ600လောက်အကွာမှာရှိတဲ့ဒီဘတ်မော့မြို့လေးဟာစစ်ပွဲအတွက်ရှေ့တန်းစစ်မြေနာမြေပြင်ဖြစ်နေပြီးတော့ဒါကိုယူကရိန်းနဲ့အခုထိထိန်းချုပ်ထားနိုင်စေဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။ဒါပေမဲ့အဲ့ဒီမျိုးကိုသူဘယ်လိုရောက်သွားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တစ်ချိန်တည်းမှာပဲဒီစစ်ပွဲကိုစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝင်ကြီးဌာနကတော့ရပ်ပေါင်း308ရှိလာတဲ့စစ်ပွဲအတွင်းရုရှားသိမ်းထားတဲ့နယ်မြေ54ရာခိုင်နှုန်းလောက်ကိုယူကရိန်းတွေကပြန်ရပြီလို့ကြေညာခဲ့တာပါ။
ရုရှားနိုင်ငံရဲ့တပ်တန်းအရင်ဆုံးလူခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Helsinki Group အဖွဲ့ကိုပိတ်ပစ်ဖို့ရုရှားအစိုးရကကြိုးပမ်းနေကြောင်းအင်္ဂါနေ့ကမော်စကိုတရားရုံးရဲ့ website စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအဖွဲ့ရဲ့တာဝန်ရှိသူတွေကပြောဆိုပါရယ် Helsinki Group ရဲ့စီးမျက်နှာအရမော်စကိုမြို့တော်ရဲ့ပြင်ပကလူအခွင့်ရေးအခြေအနေတွေကိုစုံစမ်းဖော်ပြခွင့်မရှိဘူးဆိုတာရုရှားအာဏာပိုင်တွေကအဓိပ္ပာယ်မရှိတဲ့ဆွဆွဲချက်နဲ့လှုံ့ဆော်နေတယ်လို့အဖွဲ့ရဲ့ပူတွဲဥက္ကဋ္ဌဗယ်လရီဘော်ရှိုကပြောဆိုပါတယ်ဒီလူအခွင့်ရေးအဖွဲ့ကိုဆိုဗီယက်ခေတ်ကထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်ရုရှားနိုင်ငံရဲ့လူအခွင့်ရေးအခြေအနေတွေကိုအစီရင်ခံတင်ပြလေးရှိပါတယ်ဖေဗရူလာယူကရိန်းကိုစတင်ကျူးကျော်ပြီးနောက်ပိုင်းကတည်းကလွတ်တပ်တဲ့သတင်းဌာနတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတိုက်ခံနိုင်ငံရဲ့အင်အားစုတွေရဲ့စစ်ပွဲနဲ့ပတ်သက်ပြီးကွဲလဲတဲ့အမြင်သဘောထားတွေအပေါ်ရုရှားသမ္မတပူတင်ဟာဖိနှိပ်ကန့်ကွက်ကန့်သတ်တာမျိုးတွေလှုပ်ဆောင်လာခဲ့တိုးမြင့်လှုပ်ဆောင်လာခဲ့ပါတယ်ဒီလာတဲ့မှာပဲရုရှားစစ်တပ်ရဲ့ယူကရိန်းဘူချာမှာကျူးကျော်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုရေးသားခဲ့တဲ့အတွေ့အတိုက်ခံကောင်းဆောင်လေယာယာရှင်းကိုစစ်တပ်နဲ့ပတ်သက်ပြီးမဟုတ်မမှန်သတင်းလွှင့်နေဆိုတဲ့ဆွဆွဲချက်နဲ့ထောင်ရှင်းနေခွဲချခဲ့တယ်လို့လွန်ခဲ့တဲ့တစ်နှစ်ကလည်းသူလွန်ခဲ့တဲ့တစ်နှစ်ကလည်းလူအခွင့်အရေးအဖွဲ့တွေဖြစ်တဲ့ Memorial Human Rights Center နဲ့ Memorial International တို့ကိုရုရှားအစိုးရပိတ်သိမ်းခဲ့ပါတယ်။1985ခုနှစ်မှာဆိုဗီယက်နဲ့ဥရောပအခြားသဘောတူညီချက်ဖြစ်တဲ့ ဟက်ဆင်ကီသဘောတူညီချက်ကိုဆိုဗီယက်ပြည်ထောင်စုအနေနဲ့လိုက်နာမှုရှိမရှိစောင့်ကြည့်ဖို့ဆိုဗီယက်ပြည်ထောင်စုကအတိုက်ခံသိပ္ပံပညာရှင်တွေလူအခွင့်လှုပ်ရှားသူတွေကဟက်ဆင်ကီဂရုကို1986ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။
အီရန်မှာငြင်းငြင်းစွာဆန္ဒပြသူတွေကိုလူသေးဆုံးတဲ့အထိနှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအချက်လက်ရှာဖွေရေးမစ်ရှင်အဖွဲ့ဝင်တွေနဲ့စုံစမ်းစစ်ဆေးဖို့လုပ်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြီးအကဲကကြေညာချက်ကြေညာလိုက်ပါတယ်။နိုင်ငံပေါင်း48နိုင်ငံရဲ့ဂျနီဗာအခြေစိုက်လူ့ခွင့်ရေးကောင်စီအကြီးအကဲဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအာဂျင်တီးနားသံမကြီးဖရက်ဒရီကိုဗယ်လဂယ်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပူးတွဲသဘာဝတိ3ပါတဲ့ကော်မရှင်မှာဘင်္ဂလားဒေ့ရှ်ရှေ့နေဆာရာဟုတ်ဆင်းကဥဆောင်ပြီးတော့ပါကစ္စတန်ဥပဒေပါမောက်ခရှဟင်းဆာဒါအလီနဲ့အာဂျင်တီးနားကလူ့ခွင့်ရေးရှင်နေဗီဗီနာခရစ်ဆီဗစ်တို့ပါဝင်တာဖြစ်ပါတယ်။အီရန်မှာစက်တင်ဘာလလယ်လောက်ကမွတ်စလင်ခေါင်းစည်းပွားချုံးရမယ့်စီကန်တီဗီကြကြမနိုင်တော့ဘူးဆိုတော့ဆွဆွဲချင်တဲ့အဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာရှာအမင်းကြီးအဖမ်းခံရစဉ်တည်ဆုံမှုပေါ်မကျေနပ်ရကဖြစ်ပွားတဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအီရန်အာဏာပိုင်တွေကနှိမ်နင်းတာကိုရှုံချပြီးလူသေးတဲ့ဒီနှိမ်နင်းမှုတွေကိုအချက်လက်ရှာဖွေမစ်ရှင်ဖွဲ့စည်းရတဲ့လာမယ့်နိုဝင်ဘာ24ရက်မှာပြုလုပ်မယ့်အထူးအစည်းအဝေးမှာလူခွင့်ရေးကောင်စီကနေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အီရန်မှာအထူးသဖြင့်အမျိုးသမီးနဲ့ကလင်ငယ်တွေကိုလေးစားဖို့အတွက်ဆန္ဒပြမှုတွေမှာလူခွင့်ချုပ်ပေါက်ခံရတယ်ဆိုရဲဆွဆဲမှုတွေကိုကော်မရှင်အဖွဲ့ဝင်အမျိုးသမီး3ဦးကိုစုံစမ်းစစ်ဆေးဖို့အတွက်တာဝန်ပေးလိုက်တာပါ။သူတို့ဟာ2023ဇူလမှာနှုတ်နဲ့အစီရင်ခံရမှာဖြစ်ပြီးတော့24 March လမှာတော့သူတို့ရဲ့တွေ့ရှိချက်တွေကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းတက္ကသိုလ်နဲ့ကောလိပ်ကျောင်းတွေမှာမိန်းကလေးတွေကိုတက်ရောက်တင်ကြားခွင့်ပိတ်ပင်လိုက်ကြောင်းတာလီဘန်တွေကအင်္ဂါနေ့မှာအမိန့်တရထုတ်ပြန်လိုက်ပါတယ်။တာလီဘန်ဝင်ကြီးများအစည်းအဝေးဆုံးဖြတ်ချက်အရာတက္ကသိုလ်အားလုံးနဲ့ကောလိပ်တွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းနဲ့နောက်ထပ်တစုံတရာမထုတ်ပြန်မချင်းဒီအမိန့်တိုင်းလိုက်နာရမှာဖြစ်တယ်လို့တာလီဘန်ပညာရေးဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဟက်ဖီးဟာရှမီကပြောဆိုပါတယ်အခုလိုမင်းကလေးတွေအပေါ်ကန့်သတ်တာကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကကန့်ကွက်ရှုံချကြပါတယ
် The United States condemns in the strongest terms the Taliban's indefensible decision
မင်းကလေးတွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်တဲ့တာလီဘန်ရဲ့တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်ပြည်ထောင်စုကအပြင်းအထန်ရှုံချပါတယ်အရင်ကလည်းမင်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပိတ်ပင်ခဲ့ပြီးအခုလဲမင်းကလေးနဲ့အမျိုးသမီးတွေရဲ့လူအခွင့်အရေးနဲ့အခြေခံအခွင့်အရေးတွေကိုဆက်လက်ပိတ်ပင်တားမြစ်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်အမျိုးသမီးနဲ့မင်းကလေးတွေရဲ့အခြေခံလူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုမလေးစားသရွေ့တာလီဘန်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီး Robert Hugo ကလည်းညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်နိုင်ငံတကာလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ HRW ကလည်းတာလီဘန်ရဲ့ဆုံးဖြတ်ချက်ဟာအလွန်ရှက်စရာကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပြီးအာဖဂန်ကမင်းကလေးနဲ့အမျိုးသမီးတွေရဲ့ပညာသင်ကြားခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုထားပါတယ
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 9335နဲ့9383ညတိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတစ်လောမှာလူသားဆန္ဒမှုအကူအညီတွေဝင်ပေးနိုင်ဖို့အတွက်အခုလက်တွေ့ကျုံနေရတဲ့တိထားတဲ့အချက်လက်တွေကိုအတားအဆီးတွေကိုဖယ်ရှားဖို့နဲ့လူသားဆန္ဒမှုအကူအညီပေးရမှာအကာအကွယ်ပေးဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကဒီဇင်ဘာ20အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ရဲ့ဒဏ်ခတ်ရည်ရွယ်မှုကိုခန့်နေရတဲ့အစီအစဉ်တွေအတွက်ဆန္ဒရိတ်ခါစီးဝါနဲ့လူသားဆန္ဒမှုအကူအညီတွေရအောင်ဆောင်ရွက်ချင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကစက်တင်ဘာလထဲမှာကြေညာခဲ့တာပါ။ဒါကိုကောင်းတဲ့ဖော်ဖို့လုပ်တဲ့ပထမခြေလှမ်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ကအိုင်ယာလန်နဲ့အတူပူးတွဲရေးဆွဲတဲ့မူကြမ်းအမှတ်2664ကိုဒီဇင်ဘာ9ရက်နေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။အခုနောက်ထပ်ခြေလှမ်းပြန်နေတဲ့ American ဘဏ္ဍာရေးဌာနက GLS လို့ခေါ်တဲ့အထွေထွေ license ကိုထုတ်ပေးလိုက်တာဖြစ်ပြီးဒါ American ကဒဏ်ခတ်အရေးယူထားတဲ့အစီအစဉ်တွေအတွက်လူသားဆန္ဒမှုအကူအညီပေးဖို့အတွက်အခြေခံစံချမှတ်လိုက်တာလည်းဖြစ်ပါတယ်။ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကကမ္ဘာတစ်လောလူသားဆန္ဒမှုအခြေအနေကိုမထိခိုက်စေဖို့အတွက်ဒီ GLS ကနေပြီးတော့ခိုင်မြဲတဲ့စည်းမျဉ်းနဲ့ချမှတ်ပြီးလူသားဆန္ဒမှုနဲ့စီးပွားလှုပ်ဆောင်နေသူတွေကိုထိရောက်စွာတုံ့နိုင်အောင်လုပ်ပေးမယ်လို့လည်းပြောပါတယ် ဒီလက်ရှိမှာအလွဲသုံးစားပြုတာဒါမှမဟုတ်လမ်းလွှဲအောင်လုပ်တာမျိုးကိုအကာအကွယ်ပေးဖို့ပါဝင်တယ်လို့အမေရိကန်ကချမှတ်ထားတဲ့ဒဏ်ခတ်မှုတွေပုံမထိရောက်ပြီးခိုင်မာမှုရှိအောင်လှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်ဒီလိုဆင်ချမမှုအတွက်နားလည်သဘောပေါက်ပြီးစာနာရိတ်ခါစေဝါနဲ့လူသားစာနာမှုအကူအညီတွေကိုလိုအပ်သူတွေရဲ့လက်ထဲရောက်အောင်လို့အမေရိကန်ပြည်ထောင်စုကနေကမ္ဘာတစ်လောမိတ်ဆွေတွေနဲ့အတူလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ
်။ရောက်ကိုရီးယားခြေကြောက်မှုတွေကိုတုံ့ပြန်ဟန်တာတဲ့အနေနဲ့အင်ကာနေတုန်းကနျူကလ িয়ার ဘုံးကျဲနိုင်တဲ့ American B-52 ဘုံးကျဲလေယာဉ်နဲ့ F-22 စတက်တိုက်လေယာဉ်တွေတောင်ကိုရီးယားအနည်းမှာပြန်တန်းခဲ့ကြောင်းတောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါရယ်ဂျေဂျူကျွန်းအနည်းကတောင်ကိုရီးယားလေပိုင်နဲ့အတွင်နှစ်နိုင်ငံလေယာဉ်တွေလေ့ကျင့်ပြန်တန်းခဲ့ပြီးတောင်ကိုရီးယားကလည်း F-35A နဲ့ F-15K တိုက်လေယာဉ်တွေပါဝင်ခဲ့ပါတယ်။မြောက်ကိုရီးယားကဒီနေ့ထက်မှမစ်ဆိုင်းတို့နဲ့စမ်းချင်းတင်လောက်အောင်အများအပြားစမ်းသပ်ပစ်လွတ်ခဲ့ပြီးနောက်ပြီးခဲ့တဲ့လတည်းကတောင်ကိုရီးယားလုံခြုံရေးအတွက်အမေရိကန်ကအင်အားဖြည့်ကူညီဖို့အတွက်သဘောတူညီခဲ့ကြပါတယ်။ဒီသဘောတူညီချက်ထက်မှပူးတွဲစီရေးလက်ကျင့်တာတွေအပြင်အမေရိကန်တာဝေးပြန်ဘုံကျဲလေယာဉ်တွေနဲ့လေယာဉ်တင်သင်္ဘောတွေလိုမဟာဗျူဟာမြောက်အင်အားစုတွေတောင်ကိုရီးယားကိုပုံမှန်လာရောက်ဖို့လည်းပါဝင်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကမြောက်ကိုရီးယားကတာလတ်ပစ်ပယ်တဲ့မစ်ဆိုင်းနှလုံးစမ်းသပ်ပစ်တုတ်ခဲ့ပါတယ်။အဲ့ဒီနောက်မြောက်ကိုရီးယားရဲ့ပထမဆုံးထောက်လှမ်းရေးဂျူဒူးကရရှိတဲ့တောင်ကိုရီးယားဆိုးမျိုးရဲ့ဓာတ်ပုံတွေကိုဖော်ပြခဲ့ပါတယ်။ဓာတ်ပုံဟာအကြီးအသေးနဲ့အဖြူအမဲပုံဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံသဘောတူညီချက်အရမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးတွေရဲ့ထိန်းချုပ်မှုတွေကိုတုံ့ပြန်ဖို့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုနှစ်နိုင်ငံဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အင်ကာနေကထုတ်ပြန်တဲ့တောင်ကိုရီးယားကြေညာချက်မှာဖော်ပြထားပါတယ်
။ထိုင်းပင်ရဂုံမှာတနင်္ဂနွေနေ့ကနေ့မြုပ်သွားခဲ့တဲ့ထိုင်းရေတံမောစုစုစုခိုတိုင်းပေါ်မှာလိုက်ပါလာသူတွေတဲကအသက်ရှင်ကျန်ရသူတအုပ်နဲ့အလောင်း၅လောင်းကိုပြန်ပြီးတွေ့ခဲ့တယ်လို့ထိုင်းရေတပ်ကပြောပါတယ်။
กลุ่มคนทั้ง6คนเนี่ยที่ทางใต้ของ
ชิคุไทเตมอนิมยุตะเนียเยตองเปกิโลเมตร60ลงมาเตมอดาชะโกเปลี่ยนปี้ตุ่ยบาเรตรุฮาอัตแกเอ็งญีเรเนยีเดมานาย40จอม้อเนราบาถ้าจังตองเปมาเสร็จปี้ชะโบลุ่ส่งเกราผิดปี้รอดี6สลุงโกเลอัตแกเอ็งญีเรวุ่ยันเนเปลี่ยนตุ่ยเกราบาลุยีเดบูจุจีกะตะดันซาชินลุงเปมาเปียวบาเรลูบอง105ยอกไล่ปาลาเรยีเดเตมอนฮาတတန်း35နဲ့တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးအခုနှိမ့်မြုပ်သွားတဲ့စစ်တင်းဘောဘောကအသက်ရှင်ကျန်သူ86ယောက်ရှိပြီဖြစ်တဲ့အတွက်ကျန်24ဦးရဲ့ကံကြမ္မာကိုစိုးရိမ်နေကြတာဖြစ်ပါတယ
်။ကမ္ဘာဖလားဘောလုံးပွဲအနိုင်ရဘူဆွဲခဲ့တဲ့အာဂျင်တီးနားဘောလုံးအသင်းဟာအင်္ဂါနေ့ကမြို့တော်ဘွန်နိုအဲရီစ်အရောက်အောင်ပွဲကံလှည့်လည်တဲ့အစီအစဉ်မှာအပိဒတ်တန်းနဲ့ချီများပြားပြီးလမ်းတွေပိတ်ဆို့နေတဲ့အတွက်အစီအစဉ်ရုတ်တရက်ပြောင်းပြီးရဟတ်ရင်နဲ့သွားလိုက်ရပါတယ်။အာဂျင်တီးနားအသင်းဟာမြို့တော်ပြင်ပမှာရှိတဲ့ဘောလုံးအဖွဲ့ချုပ်ယုံရှိရာနေရာကနေအမိုးပွင့်ဘတ်စကားနဲ့မြို့တော်ဘွန်နိုအဲရီစ်ကိုလာရောက်ရမှာအဝေးပြေးလမ်းနဲ့အပါအဝင်လမ်းပေါ်မှာအားပေးသူတွေနဲ့ပြည့်နေတဲ့အတွက်၄နာရီလောက်ကြာအောင်မောင်းနှင်ခဲ့ပေမဲ့ခရီးမတွင်တဲ့အတွက်ရုတ်တရက်အစီအစဉ်ပြောင်းပြီးရဟရင်တဲ့လူတန်းကြီးကိုကျော်ပြီးမြို့တော်ကိုအရောက်သွားခဲ့တာဖြစ်ပါတယ်လူတွေတအားများပြီးလမ်းလေပေါ်မှာပြည့်ရှံပိတ်ဆို့နေတဲ့အတွက်ဘယ်လိုမှဆက်သွားလို့မရလို့ရဟတ်ရင်နဲ့သွားလိုက်ရပါတယ်လို့အာဂျင်တီးနားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူခရေဗီယာလာချရူတီကလူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။အာဂျင်တီးနားဘောလုံးအဖွဲ့ချုပ်အကြီးအကဲကတော့လုံခြုံရေးကခွင့်မပြုတဲ့အတွက်ဆက်သွားလို့မရတာကြောင့်အခုလိုသွားလိုက်ရတာဖြစ်တဲ့အကြောင်းအသင်းရဲ့ကိုစားတောင်းပန်ပါတယ်လို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။အာဂျင်တီးနားဘောလုံးအသင်းဟာပြင်သစ်အသင်းကိုpenalty အဆုံးဖြတ်နဲ့အနိုင်ရရှိပြီး2022ခုနှစ်ချန်ပီယံဖြစ်လာခဲ့ပါတယ်ဒီတစ်ချိန်ကတတိယတစ်ချိန်ဖြစ်ပြီး1988ခုနှစ်နဲ့86ခုနှစ်တွေမှာလည်းချန်ပီယံဖြစ်ခဲ့ပါတယ
်ထစ်တဲရောက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါစစ်ကောင်စီကပြတ်ထန်းခဲ့တဲ့အသင်းအဖွဲ့ဆိုင်ရာဥပဒေအကြောင်းအရက်ဖက်အဖွဲ့အစည်းတွေတချို့ရက်တီလှုပ်ရှားဖို့ခက်ခဲနေတယ်လို့တချို့ကတော့စီကံတကြလှုပ်ဆောင်မှုလို့ယူဆတာတွေလည်းရှိပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။အာဏာသိမ်းစစ်ကောင်ဆောင်ကလက်မှတ်ရေးထိုးပြီးပြတ်ထန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာချုပ်ချယ်ကန့်သတ်မှုအများအပြားထည့်သွင်းထားပြီးထောင်နှံတွေငွေတန်တွေချမှတ်နိုင်တဲ့အတွက်အသင်းအဖွဲ့တွေလွတ်လပ်စွာရပ်တည်နိုင်ရေးလှုပ်ရှားဆောင်ရွက်ရေးမှာအကန့်အသတ်တွေဖြစ်လာနိုင်ွယ်ရှိတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒါကြောင့်လဲတချို့ပရာဟိတအဖွဲ့တွေအရက်ဖက်ဆိုင်ရာအဖွဲ့တွေကတော့ဒီဥပဒေအောက်မှာမှတ်ပုံမတင်ဖို့ဆုံးဖြတ်ထားတာတွေရှိလာပါတယ်။အထူးသဖြင့်စစ်ဆောင်တွေကိုကူညီရေးလုပ်တဲ့အခါဥပဒေပါတားမြစ်ချက်တွေကြောင့်က ਕੁਨੀ ਸੌਂਯੈਨੀ ਦੇ ਤੰਦਰਾ ਅਤੇਨ ਅਫੁਏ ਦੀ ਯੈਟ ਟੀਬੂ ਖੱਖੇ ਮੂ ਦੀ ਸੀ ਨਾਈ ਦੇ ਲੋ ਸ਼ੈਂਬੀ ਬਗ ਪ੍ਰਾਹਿਤ ਲੋਕ ਕੈਨ ਨੀ ਤੂ ਤੂ ਗ ਬਿਓ ਬਾ ਬੇ
ਨੈ ਨੈ ਨੀ ਚਟ ਦੇ ਕਾ ਨਾ ਨਾ ਦਾ ਲੋ ਜਨਰੇ ਤੇਨ ਫੁਏ ਲੋਕ ਦੇ ਲੀ ਦੀ ਤਾਵਨ ਅਨਿਆਂ ਸੀ ਬਾ ਰੇ ਬੋ ਨਾ ਐ ਲੋ ਪਿਆ ਥਾ ਲਾਈ ਦੇ ਤੂ ਐ ਲੋ ਪਿਆ ਥਾ ਲਾਈ ਦੇ ਤਾਵਨ ਅਨਿਆਂ ਸੀ ਦਾ ਰੇ ਖਾ ਮਾ ਨੈ ਨਾ ਲੈ ਨੂ ਨੀ ਸੀ ਜਾ ਜੇ ਬੋ ਨਾ ਨਾ ਲੈ ਨੂ ਨੀ ਸੀ ਜਾ ਜੇ ਦੋ ကြားရင်ညံ့ပါပဲဒီပြင်ထဲမှာပြစတင်ပြထားနေကြွယ်ခဲ့တယ်သူရေးဆွဲရတန်းတည်ကြီးခဲ့တာဒီမှာကြောင့်ကြီးဖြစ်တယ်ဒီကနေတော့အခုတခါဒီကြီးအကျင့်ဥပဒေပြထားလာပြီအကောင်းဘက်ကိုတော့မဖြစ်နိုင်ရှင်းလာမှာမဟုတ်ဘူးပေါ့နော်ဒါကြောင့်မလို့လို့ကလည်းကြက်သေးတာမယ်မတက်တာလို့သွားခင်းနေနေတဲ့ကိုယ့်ဘက်မှာတာဝန်ရှိလာနိုင်တယ်အဲ့ဒီကြောင့်ကတော့အင်မတန်ခက်ခဲပါတယ်ဘာလို့လဲဆိုတော့ကျွန င်ဒါတော်တော်ကြီးမားတဲ့အခက်အခဲဖြစ်ပါတယ်ဒီနေ့တော့ဒါတကယ်ကြီးမားတဲ့အနောက်ဆက်ဟန်တာပဲဖြစ်တယ်ပေါ့
ဒီဥပဒေအရလူ9ယောက်ထက်ကျော်တဲ့အဖွဲ့အစည်းမှန်သမျှမဖြစ်မနေမှတ်ပုံတင်ရမှာဖြစ်တယ်လို့ပြက်ကွက်မယ်ဆိုရင်ထောင်တန်း3နှစ်ကြာခံရမယ်လို့ဥပဒေမှာထည့်သွင်းထားတာပါမတရားအသိအဖြစ်ကြီးညာထားတဲ့အဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေဝဲ၍ဖြစ်စေဓာတ်ရိုက်ဖြစ်စေပါဝင်ပတ်သက်တာမျိုးမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်ဒီလိုတားမြစ်ချက်ကိုမလိုက်နိုင်ဘူးဆိုရင်ထောင်တန်း5နှစ်နဲ့ဒဏ်ငွေ350ကြာခံရနိုင်ပါတယ်2014ခုနှစ်ဥပဒေမှာတော့အသင်းအဖွဲ့ဖွဲ့ကျင်သူတွေအနေနဲ့မိမိတို့စံနာအလျောက်မှတ်ပုံတင်လို့ကတင်နိုင်ပြီးမတင်ဘဲနဲ့လည်းဖွဲ့စည်းလှုပ်ရှားနိုင်တယ်လို့နိုင်ငံရေးလူမှုရေးလုပ်ငန်းတွေမှာပါဝင်လုပ်ကင်နိုင်တယ်လို့တိတိလင်းလင်းပြောဆိုထားပေမဲ့အခုစစ်ကောင်စီကအသိထုတ်ပြန်လိုက်တဲ့ဥပဒေမှာတော့နိုင်ငံရေးလုပ်ငန်းဆိုရင်တရားတည်ဆဲဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ရမယ်လို့ဆိုထားပါတယ်လူမှုရေးလုပ်ငန်းလုပ်တဲ့အဖွဲ့တွေဆိုရင်လည်းနိုင်ငံရေးဘာသာရေးစရာတွေနဲ့မပတ်သက်ဖို့တားမြစ်ထားပါတယ်မလိုက်နာရင်ထောင်တန်းငွေတန်းတွေချမှတ်ဖို့တိပြဋ္ဌာန်းထားတာပါဒါအပြင်အကြမ်းဖက်အဖွဲ့အစည်းမတရားအသိနဲ့လက်နက်ကင်စန့်ကျင်သူတွေနဲ့ဓာတ်ရိုက်ဖြစ်စေတွဲဝိုင်းပြီးဖြစ်စေဆက်တွေ့တာမျိုးကိုလည်းဥပဒေထဲမှာတားမြစ်ထားပါတယ်အချုပ်အခြာအာဏာတည်တံ့ခံမြဲရေးတရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးစတာတွေကိုဓာတ်ရိုက်ဖြစ်စေတွဲဝိုင်း၍ဖြစ်စေထိပါဆွတ်ဖက်တာမျိုးစတာတွေကိုထောင်တန်း9နှစ်ငွေတန်းကျပ်350သို့မဟုတ်ဒဏ်2ရက်စလုံးအပြင်ပိုင်ဆိုင်မှုတွေကိုပါသိမ်းဆီးနိုင်တဲ့အထိအရေးယူဖို့လည်းပါရှိပါတယ်အသင်းအဖွဲ့တွေနဲ့ဆက်ဆက်နေတဲ့စန့်ကျင်ဘက်နိုင်ငံရေးအဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုထိန်းချုပ်လိုတာကြောင့်အသင်းအဖွဲ့တွေကိုလိုက်လံထိန်းချုပ်တာလို့ပြည်တွင်းမှာရက်တီလုတ်ကင်နေတဲ့အသင်းအဖွဲ့တချို့ကဝေဖန်ပါတယ်အစ်စ်ပြန်ထုတ်လိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေသာမကဘဲနိုင်ငံတကာလက်အောက်ခံအဖွဲ့အစည်းတွေကိုပါအသင်းအဖွဲ့မှတ်ပုံတင်ရမယ်လို့ထည့်သွင်းထားပါတယ်ဝေဖန်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းဒီလိုအသင်းအဖွဲ့မှတ်ပုံတင်တတ်မှတ်လိုက်တဲ့အပေါ်မှာစည်းကမ်းတကျလှုပ်ဆောင်မှုတစ်ခုလို့သာရှုမြင်သူတွေလည်းရှိပါတယ်ရန်ကုန်တိုင်းအတွင်းပရာဟိတလုပ်နေတဲ့အဖွဲ့တစ်ခုကတာဝန်ရှိသူတူဦးကတော့ဒီဥပဒေအပေါ်မှာအခုလိုရှုမြင်ပါတယ
်ဒါတော့စီနံနဲ့လုပ်တဲ့အတင်းမှာဘောနောစီကန်ထားတာတော့ကောင်းပြီပဲလေဒီလိုစီကန်ချက်ဟောကွန်ရရောငွေတန်းဒုမွင့်ထောင်တန်းဒုမွင့်ထူဒန်နဲ့ရလုံးဖြစ်စီရောညာဆိုတော့ဒီလိုတူလာတာတော့ဟောဘောအဲတချို့လည်းမကြိုက်တဲ့လူတွေရှိကြတယ်ဗျာဟိုတိုင်းမလဲအများကြီးလုပ်မယ်ဆိုတော့စိတ်ကူးနဲ့ဆက်လုပ်မယ်ဆိုတော့ဒီလေရရှိရရှိမှာပေါ့နော်အဲ့မှာတော့နည်းနည်းတော့လေကိုယ်တော့ကိုယ်ပြသွားနိုင်တယ်ပေါ့ဗျာစီကန်းလေးရှိတာတော့ကောင်းတာပေါ့ဗျာစီကန်းပေါင်သွင်းမဲ့ထည့်ပေးလိုက်တဲ့အတွက်လေခိုင်းဆိုလို့ရှိရင်ကျွန်တော်ကမှန်ပြပြလိုက်တာအစင်းနာပြောတာကူလာကူညီနေရတာအလုံးကိုမျက်နှာကြည့်ပြီးတော့ကြောက်နေရတော့ပေါ့နော်အခုကကျွန်တော်ဒီစီကန်းလေးထားပေးတယ်ဒီစီကန်းလေးကတော့သွားရဆိုမြည်မျက်နှာမှာကြည့်ရအောင်လို့လွတ်လပ်စွာနဲ့ကျွန်တော်ကူညီနိုင်တဲ့အခြေအနေမျိုးလည်းရှိလာပါတော့ခင်ဗျာ
မြန်မာနိုင်ငံမှာ2014ခုနှစ်ကပြဋ္ဌာန်းထားတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနေရာမှာစစ်ကောင်စီကဒီဥပဒေသစ်ထုတ်ပြန်အစားထိုးလိုက်တာဖြစ်ပါတယ်ဥပဒေသစ်တွေကကန့်သတ်ချက်တွေကြောင့်အကူအညီပေးရေးအဖွဲ့တွေလုပ်ငန်းလုပ်ကင်ဖို့ခက်ခဲနိုင်ပြီးအကူအညီလိုအပ်နေသူတွေအခက်အခဲတွေအကြီးအကျယ်ကြုံလာရမှာကိုပြည်တွင်းကအလှူရှင်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးလိုပါတယ်ရုရှားကယူကရိန်းရဲ့လျှက်စစ်ဓာတ်အပေးစနစ်တွေနဲ့တခြားအရေးပါတဲ့အခြေခံအဆောက်အုံတွေကိုတွန်းမြင့်တိုက်ခိုက်နေတဲ့အတွက် ဆွေးဝင်တန်းတွေနဲ့ထောင်နဲ့ချီတဲ့လူနာတွေရဲ့အသက်အန္တရာယ်ဆွေးရင်ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုဇော်မှုချော်ကပြောပြပေးပါအောင်ရှင
်ယူကရိန်းရဲ့ကျန်းမာရေးစနစ်ဟာကြမ်းကြမ်းခံနိုင်ပေမဲ့ဆေးရုံနဲ့ဆေးကန်းတွေဟာလျှက်စစ်မီးနဲ့ရေမရှိရင်မလက်ပတ်နိုင်ဘူးလို့ WHO တာဝန်ရှိသူတွေကပြောဆိုပါတယ်February 24ရက်နေ့ရုရှားကယူကရိန်းကိုစတင်ကျူးကျော်ပြီးနောက်ယူကရိန်းရဲ့ကျန်းမာရေးဆိုင်ရာအဆောက်အဦ900ကျော်ကိုရုရှားကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းမြို့တော် Kiev မှာရှိတဲ့ WHO ရဲ့ကိုယ်စားလှယ် Yanukovych ကပြောဆိုပါတယ်။အဲ့ဒီလိုတိုက်ခိုက်ခဲ့တဲ့အတွက်ကျန်းမာရေးဆိုင်ရာအဆောက်အဦတွေပစ္စည်းတွေသယ်ယူပို့ဆောင်ရေးစနစ်တွေထိခိုက်ပျက်စီးခဲ့တယ်လို့လူနာတွေကျန်းမာရေးဝန်ထမ်းတွေလည်းတေချေတံရရရှိခဲ့တယ်လို့ဆိုပါတယ်။
This marks a clear violation of international law. Health should never be a target.
ဒီလိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပါတယ်။ကျန်းမာရေးစနစ်တွေကိုပြစ်မှတ်ထားတိုက်ခိုက်ခွင့်မရှိပါဘူး။အခုလိုတိုက်ခိုက်ခံရနေချိန်မှာ WHO အနေနဲ့တိုင်းပြည်အနှံ့အသက်တွေကိုကယ်တင်နိုင်မဲ့ကျန်းမာရေးဆိုင်ရာအထောက်အပံ့တွေကိုဆက်လက်ဖြန့်ဝေပေးနေပါတယ်။ဒီအကူအညီတွေဟာအသက်ပေါင်းများစွာကိုကယ်တင်နိုင်ပါတယ်။အသက်တွေကိုကယ်တင်နိုင်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုပေးဖို့WHO အနေနဲ့ဒီမှာဆက်လက်ရှိနေပါတယ
် WHO အနေနဲ့ Ukraine ကျန်းမာရေးဝန်ကြီးဌာနအပြင်အခြားအကူအညီပေးနေတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆေးဝါးတွေထိခိုက်ဒဏ်ရာရသူတွေကိုအရေးပေါ်ကုသပေးနိုင်ဖို့အသင့်အသုံးပြုနိုင်တဲ့ဆေးဝါးနဲ့ပစ္စည်းကရိယာတွေမီးအားပေးဆက်တွေနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးနေပါတယ်အထူးသဖြင့်တော့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေနဲ့ပြန်လည်သိမ်းယူနိုင်ခဲ့တဲ့ဒေသတွေကိုထောက်ပံ့ပေးနေပါတယ်လို့လည်းယူကရိန်းဆိုင်ရာ WHO တာဝန်ရှိသူယာနုဟဘစ်ကပြောဆိုပါတယ်လောလောဆယ်လူ6သန်းလောက်ကိုထောက်ပံ့ပေးထားပြီးယူကရိန်းရဲ့ပြင်းထန်တဲ့ဆောင်းရာသီအတွင်းနောက်ထပ်လူပေါင်းများစွာအကူအညီလိုအပ်နိုင်တယ်လို့လည်းသူကပြောဆိုပါတယ်အလွန်အေးတဲ့အတွက်ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါကူးစက်ယောဂါနှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေဖြစ်ပွားနိုင်တယ်လို့လည်းသတိပေးပြောဆိုပါတယ်စွန့်အင်းရဲ့အပူပေးစနစ်တွေကိုအခုလိုတိုက်ခိုက်တဲ့အတွက်ကျမရဲ့စောင့်ရှောက်မှုဆိုင်ရာလုပ်ငန်းတွေရဲ့လှုပ်ဆောင်မှုကိုအားနည်းသွားစေပါတယ်။ဒါအပြင်အင်းတွေကိုအပူပေးနိုင်မှုခက်ခဲတာကြောင့်လူတွေအတွက်လည်းအန္တရာယ်ရှိတယ်လို့ WHO တာဝန်ရှိသူကပြောဆိုပါတယ်
။ As people resort to alternative sources of heating for their homes
လူတွေဟာအပူပေးနိုင်မှုအတွက်လက်စစ်သုံးအပူပေးဆက်တွေဒါမှမဟုတ်အခြားလောင်စာတွေဖြစ်တဲ့ကြောင်မီးသွေးထင်းဒီဇယ်စတာတွေကိုအသုံးပြုကြပါတယ်။ဒါကြောင့်ကာဗွန်မိုနောက်ဆိုက်အဆိပ်တင်နိုင်တဲ့အန္တရာယ်မြန်မာလာနိုင်ပါတယ်
။အခုလောက်ကျုပ်ပိုင်းဆိုင်ရာခန်းစားရတာတွေအပြင်စစ်ကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုလည်းအကြီးအကျယ်ဖြစ်ပေါ်စေပါတယ်။အ ਨੇ ဆုံးလူ10သန်းလောက်ဟာစိတ်ပိုင်းဆိုင်ရာမတည်ငြိမ်မှုပုံစံတစ်မျိုးမျိုးကိုခံစားနေရတယ်လို့လည်း WHO ကခန့်မှန်းပြောဆိုပါတယ်။WHO အနေနဲ့ဝန်ထမ်း200လောက်နဲ့အဓိကဦးစားပေးနေရာ8နေရာကထောင်နဲ့တောင်းနဲ့ချီတဲ့ယူကရိန်းပြည်သူတွေကိုကျန်းမာရေးအကူအညီအဆောင်ရှောက်တွေပေးနေပါတယ်။အခုလောအသက်ပေါင်းများစွာကိုကယ်တင်ရတဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေကိုနှစ်ကုန်ပိုင်းအားလိုက်ရရာသီမှာလည်းအလုံမနာပဲဆက်လက်လှုပ်ဆောင်ပေးနေမှာဖြစ်တယ်လို့ယူကရိန်းဆိုင်ရာ WHO ရဲ့အကြီးအကဲယာနုဟဘစ်ကပြောဆိုခဲ့ပါတယ်။
ကိုယ်ဆောင်မှုချက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအသံလွှင့်ချိန်တဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါရယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးနေမနေ့ကထုတ်လွှင့်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အနောက်နိုင်ငံတွေကဖိအားတွေပေးနေပေမဲ့အိန္ဒိယကတော့ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာနေဆဲဖြစ်ပြီးယူကရိန်းစစ်ပွဲကိုရှုတ်ချဖို့ညှဉ်းဆန်ထားသလိုရုရှားအစိုးရအပေါ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုမှလည်းပူးပေါင်းပါဝင်ခြင်းမရှိပါဘူး။ ဒါပေမဲ့လို့လဲဒီလိုလှုပ်ဆောင်တာတွေကအမေရိကန်နဲ့ပိုပြီးတော့ပူးပေါင်းဆောင်ရွက်လာမှုအပေါ်မှာတော့ထိခိုက်သက်ရောက်မှုမရှိဘူးလို့နယူဒေလီမြို့တော်ကနေအင်ဂျင်နာပါဆရီချာသတင်းပေးပို့ထားပါတယ်။နားဆင်ကြပါရှင်။ယူကရိန်းပြည်ပခပြင်းထန်လာချိန်မှာအိန္ဒိယနိုင်ငံအနေနဲ့မိတ်ဖက်အနောက်နိုင်ငံတွေနဲ့ရုရှားကြားဘဲမလိုက်ဖဲနေခဲ့တာပါ။ပြီးခဲ့တဲ့လအတွင်းမော်စကိုမြို့တော်ကိုတွားရောက်ခဲ့တဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဆပရာမန်ရန်ဂျာရှန်ကာကစီအေခင်မဟာမိတ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မဲ့အကြောင်းပြောခဲ့ပါတယ
် Frost Russia
ရုရှားဟာခိုင်မာတဲ့ကာလရှင်မိတ်ဖက်ဖြစ်ပါတယ်ဆယ်စုနှစ်များစွာအတွင်းကျွန်တော်တို့ရဲ့ဆက်ဆံရေးကိုတိုင်းသာဆန်းစစ်ကြည့်မယ်ဆိုရင်နှစ်နိုင်ငံစလုံးအတွက်တိတ်ပြီးကောင်းမွန်တယ်ဆိုတာကိုအတိပြုနိုင်ပါတယ်
အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာလည်းအိန္ဒိယအစိုးရဘက်ကပူးပေါင်းပါဝင်ခြင်းမရှိသလိုပဲရုရှားဘက်ကဈေးလျှော့ပေးတဲ့ရေနံစိမ်းကြောင်မီးသွေးနဲ့ဓာတ်မြေဩဇာတို့ကိုပို့ပြီးဝယ်ယူခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရှုတ်ချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်မှလည်းမင်းမပြီးပဲနေခဲ့ပါတယ်။ရုရှားထုတ်တင့်ကားတွေတိုက်လေယာဉ်တွေနဲ့တခြားသောပစ္စည်းကိရိယာတွေအပေါ်မှာအိန္ဒိယစစ်တပ်ကအကြီးအကျယ်မှီခိုနေရတာနဲ့အတူအိန္ဒိယအနေနဲ့ရုရှားကိုမပစ်ပယ်နိုင်ဘူးလို့လည်းသုံးသပ်သူတွေကပြောပါတယ်။ Harshband ဟာဆိုရင်အိန္ဒိယအခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation ကဖြစ်ပါတယ်
။ If your soldiers are
တရုတ်စစ်သားတွေနဲ့ကိုယ်စစ်သားတွေရင်ဆိုင်တိုက်နေရတယ်ဆိုရင်ကိုယ့်ဘက်ကိုလက်နက်သွင်းနေတဲ့နိုင်ငံတစ်ခုနဲ့ရှင်းပြိုင်မနေနိုင်ပါဘူး။ဒါကြောင့်လည်းအိန္ဒိယအနေနဲ့ရုရှားနဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးရှိနေတာကြောင့်ပို့ပြီးတော့လက်တွေ့ကြတဲ့ထိတွေ့ဆက်ဆံမှုမျိုးကိုအိန္ဒိယကရွေးချယ်တာပါ
။ဒါပေမဲ့လည်းယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်နေတာလို့မျိုးယူကရိန်းပြည်ပခပြင်းထန်လာတာကြောင့်အိန္ဒိယအစိုးရဘက်ကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကဒေတာရင်းထိပ်သီးဆွေးနွေးပွဲတစ်ခုအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးသန့်တွေ့ဆုံပြီးအခုကာလဟာစစ်ပွဲတွေဆင်နွှဲတဲ့ခေတ်မဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။တိသာထင်ရှားတဲ့ဖြစ်ထွန်းမှုတစ်ခုကတော့ပုံမှန်အဖြစ်ရုရှားနဲ့အိန္ဒိယခေါင်းဆောင်တွေကြားနှစ်ဆင်ချင်းပါတဲ့ထိပ်သီးဆွေးနွေးပွဲကိုဒီနှစ်မှာစီစဉ်မထားပါဘူး။အိန္ဒိယအခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation ကဟတ်စ်ပင်ကအခုလိုပြောပါတယ
် So there has been a
ရုရှားရဲ့လုပ်ရည်ဒီအပေါ်မှာစန့်ကျင်တုံ့ပြန်မှုတချို့တော့ရှိပါတယ်ဒါပေမဲ့ရုရှားကိုလူသိထင်ရှားချုပ်ချဖို့တော့ဖြစ်လာမယ်လို့မထင်ပါဘူးယူကရိန်းပြည်ပခမှာအကြောင်းတရားတွေအများကြီးရှိနေပြီးဒါကြောင့်လဲနိုင်ငံရေးအရာတွေးဆဆွေးနွေးမှုကသာရှေ့ဆက်ဖို့တခုတည်းသောနည်းလမ်းဖြစ်တယ်လို့အိန္ဒိယဘက်ကလက်ရှိအနေအထားမှာယူဆထားတာပ
ါရုရှားရဲ့အိန္ဒိယရဲ့ရည်တည်ချက်ကြောင့်တချို့စိုးရိမ်ကြသလိုအမေရိကန်နဲ့ဆက်ဆံရေးမှာတော့ထိခိုက်မှုမရှိပါဘူးတရုတ်အရေးအယုံဆိုင်နေကြတာနဲ့အတူပဲနှစ်နိုင်ငံစလုံးကဒီနှစ်ဧပြီလအတွင်းမှာပဲမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ခဲ့ပါတယ်အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin က
Today we are positioning
နေပြည်တော်ဆောင်နဲ့ Indo-Pacific ဒေသတလွားအမေရိကန်နဲ့အိန္ဒိယစစ်တပ်တို့အနီးကပ်ပူးပြီးပူးပေါင်းဆောင်ရွက်သွားကြဖို့ဒီနေ့ဆွေးကြားဖြစ်ပါတယ်
ပြီးခဲ့တဲ့လအတွင်းမှာလည်းတရုတ်နယ်နယ်စပ်အိန္ဒိယဘက်ခြမ်းမှာအိန္ဒိယနဲ့အမေရိကန်စစ်တပ်တွေပူးတွဲစစ်ရေးလေ့ကျင့်ပါတယ် Observer Research Foundation က Harshband ကအခုလိုပြောပါတယ
် The rise of China is
အခုခေတ်မှာတရုတ်ရဲ့ကြီးထွားလာမှုကအပြင်းဆုံးတွန်းအားတစ်ခုဖြစ်ပြီးဒီအချက်ကြောင့်လည်းအိန္ဒိယနဲ့အမေရိကန်တို့ပူးတွဲဆောင်ရွက်ရမယ်ဆိုတဲ့သဘောထားမျိုးဖြစ်စေတာပါ
အနောက်နိုင်ငံတွေနဲ့ရောရုရှားနဲ့ပါဆက်ဆံရေးကောင်းရှိနေတဲ့အိန္ဒိယအနေနဲ့လာမယ့်လပိုင်းတွေအတွင်းယူကရိန်းစစ်ပွဲအဆုံးသတ်ရေးကြိုးပမ်းအထောက်အမှုမှာခိုင်မာတဲ့အခန်းကဏ္ဍတစ်ခုကနေပါဝင်ဆောင်ရွက်ဖို့မျှော်လင့်ကြောင်းလဲသုံးသပ်သူတွေကပြောပါတယ်ရှင် VOA မြန်မာဘာသာစီစီရဲ့2022ခုနှစ်ဒီဇင်ဘာလ21ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါ လူမျိုးစွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမျိုးစွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင် VOA American တန်ရ2022ခုနှစ်ဒီဇင်ဘာလ21ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3048တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏတို့ကိုနားဆင်ချရပါမယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆိုင်ရာအကြောင်းအရာတွေကိုဥကြော်စံတာကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်
။ Myanmar and two new game changers မြန်မာနဲ့အပြောင်းအလဲဖြစ်စီမဲ့အကြောင်းတရားနှစ်ရပ်ဆွဲကောင်းစဉ်နဲ့ Bangkok Post သတင်းစာထဲမှာဝါရင်သတင်းစာဆရာကာဝေချွန်ကိတာဗွန်ရေးသားထားတဲ့ဆောင်းပါးကိုဥစွာပြောပြလိုပါတယ်။မကြာမီက American Congress တို့မှအတည်ပြုခဲ့တဲ့2022 Burma Act လိုလူသိများတဲ့ဥပဒေဟာမြန်မာစစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုဒီပညာအထောက်ပံ့နဲ့စီးရဲမဟုတ်တဲ့အကူအညီ non-military assistance တွေပေးကမ်းဖို့ခွင့်ပြုလိုက်တဲ့ကိစ္စနဲ့အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌတွေဖြစ်လာခြင်းတို့ဟာမြန်မာပြည်နာကိုပြောင်းလဲပစ်နိုင်မဲ့အကြောင်းတရားတွေဖြစ်နိုင်တယ်လို့ဆိုထားတာဖြစ်ပါတယ်။အမေရိကန်ကပြဋ္ဌာန်းတဲ့ဥပဒေမျိုးဘယ်အနောက်နိုင်ငံကမှအခုချိန်ထိမလုပ်နိုင်သေးပါဘူး။အမေရိကန်လွှတ်တော်ကတော့တခြားနိုင်ငံတွေမှာအစိုးရတွေဒါမှမဟုတ်အုပ်စုတွေကဒီမိုကရေစီမဆန်ဘူးသူနိုင်ငံကပြည်သူတွေကိုဖိနှိပ်ချုပ်ကျယ်တယ်လို့ယူဆရင်မကြခဏဆိုသလိုဒီလိုဥပဒေမျိုးပြဋ္ဌာန်းပြီးလှုပ်ဆောင်တတ်ပါတယ်တဲ့အခုမြန်မာအခြေအနေမှာလည်းအမေရိကန်ကမြန်မာပြည်သူတွေကိုဒီမိုကရေစီရေးအတွက်ကူညီဖို့ပြဋ္ဌာန်းလိုက်တာဖြစ်တယ်လို့ဆိုပါတယ်ဆိုတော့လမ်းမဲ့လာတဲ့အတွင်းထိထိရောက်ရောက်တိုးတက်မှုမရှိဘူးဆိုရင်တော့မြန်မာပြည်နာဟာထိမ့်မနိုင်သိမ့်မရအဆင့်ကိုရောက်သွားပြီးသူ့ခေါ် mini proxy war တဆင့်ကန်စစ်ပွဲအငယ်စားလေးဖြစ်လာနိုင်တယ်လို့ကြေထားပါတယ်နိုင်ငံရေးအရာညှိနှိုင်းမှုသဘောတူညီမှုတစုံတရာမပြုတ်လို့ပဲတစုံတရာမရရှိပဲစစ်ကောင်စီကရွေးကောက်ပွဲအတွက်ဇွတ်လုပ်မယ်ဆိုရင်တော့နောင်စစ်လာအတွင်းမှာသွေးထွက်သံယုံမှုတွေဖြစ်လာနိုင်ပါတယ်တဲ့တချိန်တည်းမှာပဲ G20 ထိပ်သီးဆွေးနွေးပွဲအောင်အောင်မြင်မြင်ကြီးကြပ်နိုင်ခဲ့ပြီးကမ္ဘာခေါင်းဆောင်အဖြစ်ချီးကျူးခံနေရတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာလည်းအဓိကလှုပ်လှနိုင်တာကတော့အာဆီယံမူငါးချက်ကိုလိုက်နာစေရေးအတွက်မဆုံးမနစ်လှုပ်ဆောင်သွားလိမ့်မယ်လို့သူသုံးသပ်ပါတယ်ဘာတတရားအင်အားအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုလည်းဖြစ်တဲ့အင်ဒိုနီးရှားဟာမြန်မာဒီမိုကရေစီရေးကိုကူညီချင်တာကတော့အမှန်ပါပဲတဲ့။အဲဘာပဲပြောပြောမြန်မာပြည်နာဟာအခုခါမှာဒီမိုကရေစီအင်အားစုတွေအပေါ်ပြပထောက်ခံမှုပုံမှုများပြားလာနေတဲ့အဆင့်တစ်ခုကိုရောက်ရှိနေပြီလို့သုံးသပ်ထားပါခင်ဗျာ။အဲတော့ရရှိမှာခင်ဗျာ။အခုဆက်လက်ပြီးတော့နိုင်ငံရေးမဟုတ်တဲ့ဘောလုံးနဲ့ပတ်သက်တဲ့သုံးသပ်ချက်လေးတစ်ခုမှမြန်မာပါဝင်တဲ့အတွက်ကြောင့်အဲ့ဒါကိုထုတ်ထုတ်ပြောပြလိုပါရစေ။အာဆီယံဘောလုံးအဖွဲ့ချုပ်ကလပ်အတွက်မလေးရှားနိုင်ငံအသင်းကြံ့ခိုင်ရင်ဆိုင်ရမယ့်အချိန်လို့ဆိုရဲခေါင်းစဉ်နဲ့အမတ်နဇရီမိုဟာမက်အာရီဖီဒါထားတဲ့သုံးသပ်ချက်ဖြစ်ပါတယ်။ banama.com ကထုတ်ထုတ်ပြောပြမှာပါ။ကတ္တာကဘာဖလာဘွဲပြီးတော့ဘောလုံးဝါဒနာအိုရီဟာလာမယ့် January 16ရက်မှာစတင်မဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဖလာဘွဲကိုအယုံဆိုင်လာကြပါတယ်။ကမ္ဘာဘောလုံးအဆင့်သတ်မှတ်ချက်အရကြည့်မယ်ဆိုရင်မလေးရှားကမြန်မာထက်အဆင့်မြင့်နေပေမဲ့အခုကစားတဲ့အခါမှာသတိထားဆောင်ကြည့်ရမယ့်သူတွေမြန်မာဘက်မှာရှိနေတယ်လို့ဆိုပါတယ်။သူတို့ကတော့မလေးရှားစလင်ကော FC မှာကစားခဲ့ပြီးတဲ့အစွန်လူဟိန်းထက်အောင်တိုက်စစ်မှုတွေဖြစ်ကြတဲ့ဝင်းနိုင်ထွန်းအောင်ကောင်းမန်းနဲ့နိုင်စင်ထက်တို့ပဲဖြစ်ကြပါတယ်တဲ့။ဒါပေမဲ့စိတ်တော်လဲဆိုရင်ရှားမရှိပါဘူး။ဘာကြောင့်လဲဆိုရင်အာဆီယံကပ်ခြေစမ်းပွဲမှာမြန်မာဟာရှုံးနိမ့်မှုတွေရှိခဲ့တယ်လို့မကြသည်မြားထိုင်းနဲ့ကစားခဲ့တဲ့ချစ်ကြီးရေးပွဲမှာလည်းမြန်မာအသင်းဟာ6ဂိုးဂူမရှိနဲ့ရှုံးနိမ့်ခဲ့လို့ပဲဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ
။ဥကျော်စန္ဒာကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခဏတွေကိုနားဆင်ချရအောင်ပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။လာမယ့်စက်တင်ဘာလအထိအမေရိကန်ဖက်ဒရယ်အစိုးရအသုံးစီအမြောက်အများကိုဒီသတင်းပတ်မကုန်ခင်နောက်ဆုံးထအတည်ပြုပေးဖို့အမေရိကန်လွှတ်တော်အမတ်တွေအချိန်လူလှုပ်ဆောင်နေကြပါတယ်။ အမေရိကန်စစ်တပ်အတွက်အသုံးစရိတ်ပမာဏနဲ့ပြိပခါဖြစ်နေတဲ့ယူကရိန်းကိုအကူအညီပေးဖို့ကိစ္စတွေကအဓိကဦးစားပေးညှိနှိုင်းနေရတဲ့အကြောင်းအရာတွေဖြစ်ပါတယ်။ VOE ရဲ့လွှတ်တော်ဆိုင်ရာသတင်းထောက်ကက်သရင်းဂျစ်ဆန်သတင်းပေးပို့ထားတာကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်။သမ္မတဂျိုးဘိုက်ဒန်အစိုးရအတွက်နှစ်မကုန်ခင်ပေါ်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုကရုရှားရဲ့ကျူးကျော်မှုကိုစန့်ကျင်နေတဲ့ယူကရိန်းစီကို Patriot မြေပြင်ကနေဝေဟင်ပစ်ဒုံးကာကွယ်ရေးစနစ်ပို့မယ်မပို့ဘူးဆိုတာအင်ဂျီရောဘက်ကစဉ်းစားချင်းချိန်နေရတာပါယူကရိန်းဘက်ကတော့ဒီလိုပံ့ပိုးပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်ရက်သားသုံးအခြေခံအဆောက်အဦကြီးအကြီးအကျယ်တိုက်ခိုက်ခံနေရပါတယ်စွန့်ရင်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းဖျက်ဆီးခံနေရတာပါဒါကိုဟန်တားဖို့လို့ပြီးတော့ယူကရိန်းနေရာအနှံ့လေကြောင်းရန်ကာကွယ်ရေးစနစ်တိုးချထားတာကပဲတခုရီးသောနီလန်းဖြစ်ပါတယ
်တစ်ချိန်တည်းမှာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့နှစ်ကုံအစိုးရရဲ့ဗန္ဓာရေးအသုံးစရိတ်ဥပဒေကြမ်းအချိန်မီအတည်ပြုပေးနိုင်အောင်ကြိုးစားနေပါတယ်။ဒါပေမဲ့လည်း Tiger 42 ခေါ် COVID ကာလရွှေ့ပြောင်းဝင်ရောက်လာသူတွေကိုကန့်သတ်ခဲ့တဲ့သတ်မှတ်ချက်ဗုဒ္ဓဟူးနေ့ကုံဆုံတော့မှာဖြစ်ပြီးအဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲဖို့အတွက်သဘောတူညီချက်မရဘဲဖြစ်နေပါတယ်။
42 needs to be
Tiger 42ကန့်သတ်ချက်ကိုစစ်မှန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်မချင်းတက်တန်းတိုးဖို့လိုပါတယ
် Republican တွေဘက်ကတော့လူဝင်မှုကြီးကြပ်ရေးအကန့်အသတ်ကိုဖယ်ရှားမယ်ဆိုရင်နေကြာမှာအချက်တဲတွေနဲ့ဂျုံလာရမယ်လို့သတိပေးနေပါတယ်ဆိုးွားတဲ့အခြေအနေတွေဂျုံလာရနိုင်တယ်လို့လည်းဆိုပါတယ
် It's a hurricane
ဒီပြောင်းလာသူတွေအုံနဲ့ကျင်းတဲ့မုန်တိုင်းကြသလိုဝင်လာပြီးလူတိုင်းပေါ်ရိုက်ခတ်ပါလိမ့်မယ်
တစ်ချိန်တည်းမှာပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စည်းနှင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီနောက်ဆုံးအစီရင်ခံစာဒီသတင်းပတ်ထဲမှာထုတ်ပြန်ပါတယ်။ရုံးတင်တရားဆွဲဆိုရာတွေရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကော်မတီအဖွဲ့ဝင်တွေကပြောပါတယ
်။ I think that the evidence is there.
သမ္မတဟောင်းဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းတာနဲ့ဆက်နွယ်ပြီးရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိတယ်။ရှေ့နေဟောင်းတယောက်အနေနဲ့ပြန်သုံးသပ်ပြီးပြောရရင်သမ္မတဟောင်းကိုတရားစွဲဖို့လုံလောက်တဲ့အထောက်အထားတွေရှိနေပြီလို့ကျွန်တော်ယူဆပါတယ်။
အမေရိကန်လွှတ်တော်အနေနဲ့နှစ်မကုန်ခင်ရုံးဖွင့်ရဲ့အလုပ်လုပ်ချိန်၅ရက်ပဲကျန်မာတော့တယ်ဇန်နဝါရီလမှာလွှတ်တော်အသစ်ကျန်းသစ်စာချိန်ဆိုတာဝန်ယူမှာဖြစ်ပြီးအောက်လွှတ်တော်ကို Republican Party ဝင်အများစုကတွမ်းမိုးတာဝန်ယူမှာဖြစ်ကြောင်းပါခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြားရတာဖြစ်ပါရဲ့ရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြပေးပါမယ်။ထိုင်းနိုင်ငံမှာတော့စင်တွင်နဲ့ကမ္ဘာဖလားဘောလုံးပွဲကျင်းပခဲ့ပါတယ်။ဗီယက်နမ်မှာတက်ကြီးရွယ်ဦးတီအုံနောက်ဖွံ့ဖြိုးရေးနဲ့မှန်ညာကိုအထောက်အကူဖြစ်စေဖို့တက်ချီအင်္ဂလိပ်စာသင်တန်းဖွင့်ထားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းတူလေးတွေကိုမိုက်အေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင
်ထိုင်းနိုင်ငံကဆင်တွေနဲ့ចောင်းသားလေးတွေရဲ့ဘောလုံးပွဲဖြစ်ပါတယ်ကတားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲကိုတစ်ကမ္ဘာလုံးစောင့်ကြည့်အားပေးနေကြခြင်းကမ္ဘာဖလားဘောလုံးပွဲတက်ဖို့အတွက်အကျိုးဘောလုံးပွဲတွေကျင်းပနေခြင်းဒီဇင်ဘာလ23ရက်နေ့ကတော့ထိုင်းနိုင်ငံအယုဒ္ဓယာစင်နန်းတော်စခန်းကလည်းသူတို့ရဲ့လက်ရွေးစင်စင်တွေနဲ့ဘောလုံးပွဲတစ်ပွဲစီစဉ်ကစားခဲ့တာပါစင်23ကောင်ကိုအာဂျင်တီးနားပြင်သစ်မော်ရိုကိုခရိုအေးရှားစသဖြင့်ကမ္ဘာဖလားပြိုင်ပွဲဝင်နိုင်ငံအလံတွေချဲ့ထားပေးပါတယ်စင်တွေကတဲ့ဘောလုံးအရွယ်ဆောင်ကတော့ကမ္ဘာဖလားဘောလုံးအရွယ်ထက်ကြီးတာပါစင်ဘောလုံးပွဲကိုကျောင်းသားတွေဝမ်းသာအားရအားပေးခဲ့ကြပါတ
ယ်။ဒါသာသူစကိုချီအစနုခင်ငါဘောကမခဲဟင်အလိုက်ဘယ်နည်းရဖော
အာဂျင်တီးနားဘောလုံးအသင်းကိုအားပေးတဲ့16နှစ်ရွယ်အထက်တန်းကျောင်းသားလေးကတော့ကျွန်တော်တစ်ခါမှဒါမျိုးမမြင်ဘူးပါဘူး။စင်တွေဘောလုံးကန်တက်တယ်ဆိုတော့ကိုမသိခဲ့ဘူးလို့ပြောသွားပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာဒေသအနေနဲ့ဒေသအခီးသွားလုပ်ငန်းကိုလည်းမြင့်တင်ပေးရရောက်အထက်တန်းကျောင်းသားလေးတွေကိုလည်းအားစားကိုပို့ပြီးတော့စိတ်ဝင်စားလာအောင်ဆွဲဆောင်ရလဲရအောင်လို့ဒီဘောလုံးပွဲကိုစီစဉ်ကျင်းပတာလို့အယုဒ္ဓယာစင်နန်းတော်စခန်းကတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာထိုင်းစည်းကွဲအတွက် Tesla လက်စကအမျိုးအစားနှစ်မျိုးနဲ့တရားဝင်ရုံးငန်းဖွင့်လှစ်လိုက်ပါတယ်ဘန်ကောက်မြို့တော်မှာဒီဇင်ဘာလ9ရက်နေ့က Tesla စတင်မိတ်ဆက်ပွဲပြုလုပ်ပြီးတော့ Tesla တရားဝင်ရောင်းချမှုစတင်တာဖြစ်ပါတယ်။ သူတို့ကောင်းဝင်ကျင်တဲ့သူတွေတခြားနိုင်ငံတွေလိုမှာပဲအွန်လိုင်းကနေမှာယူရမှာဖြစ်ပြီးတော့လာမယ့်နှစ်တစ်အစလောက်မှာကားတွေရရှိနိုင်မှာပါ။ထိုင်းမှာရောင်းချမဲ့ကားမျိုးစား2မျိုးရဲ့ဈေးနှုန်းတွေကထိုင်းဘတ် 1.8 တန်းဒေါ်လာနဲ့ဆိုရင်တော့ 48,449 ဘတ်နှစ်တန်းခွဲဒေါ်လာနဲ့ဆိုရင် 81,205 အတိအကျတို့ဖြစ်ပါရဲ့။အာရှဒေသမှာကားထုတ်လုပ်မှုစတုထအများဆုံးနိုင်ငံလည်းဖြစ်ပြီးတော့ဂျပန်ကားတွေနဲ့တရုတ်လျှက်စစ်ကားတွေနေရာရထားတဲ့ထိုင်းနိုင်ငံမှာအခုလိုမျိုးကမ္ဘာမှာနာမည်အကျော်ဆုံးအမေရိကန်လှည့်စစ်ကားကုမ္ပဏီ Tesla ကနေရာယူဖို့ခြေလှမ်းစလိုက်တဲ့ဆိုပေမဲ့လည်းထိုင်းစည်းကွက်မှာနေရာရပြီးသားအဖိုးချိုတရုတ်လျှက်စစ်ကားတွေနဲ့မင်းနဲ့ရှင်ပြန်ရမှာပါ။ထိုင်းမှာလျှက်စစ်ကားရေတွက်ကမနစ်က2000ကနေပြီးတော့2022ခုနှစ်မှာတော့အစီးရေ9000ကိုတက်လာတယ်လို့ထိုင်းမော်တော်ယာဉ်အသင်းကပြောပါတယ်89နှစ်ရွယ်မှာအင်္ဂလိပ်စာကျောင်းတက်နေတဲ့ VNN ဖောဖွားငွင်တီလော့ဖြစ်ပါတယ
် My name's Lock Never children English
ကျမနာမည်က Lock ပါအင်္ဂလိပ်စာသင်ဖို့အရွယ်လွန်နေပြီဆိုတာမရှိပါဘူးလို့အင်္ဂလိပ်လိုပြောသွားတာပါသူနဲ့သူ့တငယ်ချင်းဖောဖွားတစ်တိုင်းအင်္ဂါနေ့တိုင်းစုပြီးတော့အင်္ဂလိပ်စာသင်ပါတယ်ပြောချင်းမရှိတဲ့အင်္ဂလိပ်စကားလုံးတွေအတန်ထွက်ရတာရှာလိုက်တယ်ဆိုပေမဲ့ VNN ဖောဖွားတစ်တိုင်းအသက်ကြီးမှအင်္ဂလိပ်စကားပြောကိုစူးစမ်းပန်းစားသင်ယူနေကြတာဖြစ်ပါတယ်။ဖဖွားငွေလော်လေဒီတန်းတက်လာတာ၄နှစ်တောင်ရှိပြီးတော့ခက်ခဲတာတွေစိတ်တက်ကြစရာတွေကြုံရပေမဲ့သူစွဲမလျှော့ပါဘူး။ VNN နိုင်ငံမှာကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာကိုဘာသာရပ်တစ်ခုအနေနဲ့သင်ယူရတဲ့အတွက်ကလေးတွေကအိမ်မှာအင်္ဂလိပ်လိုပြောတဲ့အခါဖဖွားလော့ကလည်းဝင်ပြောနိုင်သူတို့ပြောနေတာတွေကိုလည်းနည်းနည်းနားလည်လာနိုင်ပြီဖြစ်ပါတယ်။တယောက်တည်းနေရင်ဒါမှမဟုတ်သားသမီးတွေနဲ့နေတဲ့ VNN တက်ကြီးတွေအတွက်ဒီအင်္ဂလိပ်စာသင်တန်းကမိတ်ဆွေပေါင်းသင်းတွေလည်းရလို့အထူးကြံမဖြစ်စေသလိုအသက်ကြီးလာတာနဲ့မျှသူတို့ရဲ့အုံမင်းလာတဲ့အုံနောက်ကိုလည်းသွေးပေးရာရောက်ပါတယ်။ရုပ်တရုပ်မှာအလုံးလုံးနေတဲ့အင်္ဂလိပ်စာဆရာမ Fontian နဲ့လောအားပေးတစုကလောလောဆယ်တက်ကြီး200လောက်ကိုအင်္ဂလိပ်စာသင်ကြားပေးနေတာပါ။ဒီလိုဘာသာစကားသင်ကြားမှုဟာတက်ကြီးရွယ်တွေအတွက်အပါအဝင်အုံနောက်ဆွမ်းရည်ကိုထိန်းထားပြီးတော့အုံနောက်ပူကောင်းအောင်မြင့်တင်ပေးရရောက်တယ်လို့လည်းသိပ္ပံသုတေသနတွေမှာတွေ့ရပါတယ်ဒီဇင်ဘာ17ရက်နေ့ကတော့လန်ဒန်မြို့တော်မြောက်ပိုင်းကဒူးမြောင်းတွေရေမြင့်နေပြင်အပေါ်ရန်ကြောတင်းပြီးတော့ခပ်ပပရေခဲသွားခဲ့ပါတယ်ဒူးမြောင်းတွေကရေပေါ်လှေထဲမှာအိမ်လုံးနေသူတွေသူတို့လှေပေးပတ်လည်ကရေခဲတွေကိုခွဲနေတာတွေ့နိုင်ပါတယ်။လန်ဒန်မြို့တော်မြောက်ပိုင်းကဒီနေရာလေးကထူးမြောင်းလေးတွေနဲ့မလို့အီတလီနိုင်ငံကဗင်နစ်ရေပေါ်မြို့ငယ်လေးလို့တင်စားကြတာပါ။ဗြိတိန်နိုင်ငံမှာဒီနေ့ဆောင်းရသည်ပထမအကြော့ဖြစ်နေ A-line ဖြစ်တော့တချို့ဒေသတွေစီးနင်းနေကြပြီးတော့သွားလာရေးအခက်အခဲဖြစ်သလိုလန်ဒန်မြို့တော်မှာလည်းအေးအေးတန်ကရေခဲမှတ်အောင်ရောက်ခဲ့ပါတယ်။ဒီစမ17ရက်နေ့ကတော့လန်ဒန်မှာစီးနင်းနေကြလို့လန်ဒန်မြို့တော်အစွန်က Heathrow လေဆိပ်လေယာဉ်ခီးစင်နဲ့ဖြတ်ခဲ့ရပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲဆက်ကြတဲ့ကလောင်စာဆေးကတချိန်လုံးတက်ပြီးတော့နေထိုင်စရာကြီးမြင့်လုံးတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရချိန်မှာအခုလိုမျိုးအေးအေးလွန်းနဲ့ရာသီဥတုနဲ့ကြုံကြရတာဖြစ်ပါတယ်။ဆလီးစမြောက်လူဝေပရဲ့အုပ်ဆိုးစဉ်1680ခုနှစ်ခရဲကစောက်လုထားရှိခဲ့တဲ့မြင်းရထားစီအဖိုလိုဂရိနတ်ဖရာရုပ်တုကိုတက်ဆင်ပြီးခဲ့တာဆိုရင်အခုပထမဆုံးအကြိမ်ဖြစ်နေပြုရင်ထင်းသိမ်းရေးလုပ်ဖို့အစတင်တာပါမြင်းရထားစီအဖိုလိုရုပ်တုအစုံကခဲသားရုပ်တုတွေဖြစ်ပြီးတော့ပြုပြင်ချိန်တစ်နှစ်ခွဲကြာမြင့်ပါမယ်ရေဘန်းတစ်စုံလုံးမှာကရုပ်တုပေါင်း73ခုပါဝင်ပြီးတော့အလေးချိန်တန်30ရှိပါတယ်ရုပ်တုတွေကနှစ်ပေါင်း30ကျော်၄တန်း၄တန်းခံထားရပြီးတော့တန်ကြီးလဲတက်နေတာကမဖြစ်မနေပြုပြင်ထိန်းသိမ်းမှုလုပ်ဖို့လိုအပ်နေပြီလည်းဖြစ်ပါတယ်။ရုပ်ထုတွေကိုတရုတ်ချင်းပြန်ဖြုတ်ပြန်ပြုပြင်ပြီးတော့ရွှေချကြောက်သားအောက်ခြေကိုလည်းပို့ပြီးတော့ခိုင်းမအောင်ပြန်လုပ်မှာပါ။2024ခုနှစ်မှာပြင်သစ်နိုင်ငံကအိရှင်ဖြစ်တဲ့စီစဉ်ကျင်းပမယ်အိုလံပစ်အားကစားပြိုင်ပွဲအတွက်ပြင်ဆင်မှုလည်းဖြစ်ပြီးတော့ဒီထဲဝါခန်းထားတဲ့မြင်းရထားစီအပိုလိုရုပ်ပုံကိုတော့အိုလံပစ်အားကစားပွဲတော်ရဲ့နောက်ခံပိတ်ကားဖြစ်တဲ့ထည့်သွင်းအသုံးပြုမှာဖြစ်ပါတယ်။ပါမုတ်တချောင်းချောင်းပြင်သစ်တနိုင်ငံလုံးပျော်နေကြပါတယ်ပြင်သစ်နိုင်ငံရဲ့ရိုးရာစားစရာလည်းဖြစ် လေးစင်စားသုံးမှုမှာမပါမဖြစ်လဲဖြစ်တဲ့ပကဲပေါင်မိုချောင်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအငွေ့စင်းနဲ့ကို2022နိုဝင်ဘာ30ကထည့်သွင်းလိုက်လို့တနိုင်ငံလုံးပျော်ရွှင်သူတွေထဲမှာပြင်းထန်စပိုမှုတွေအကဲဆုံးဖြစ်ပါတယ်။စိတ်စိတ်လေးနဲ့ပကဲပေါင်မိုကဒီတိုင်းပဲစားမလား။အသားညက်စားမလား။အနှစ်နဲ့တူစားမလား။ဘာနဲ့ပဲဖြစ်ဖြစ်အဆင်ပြေတယ်လို့ပြောပါတယ်။ဟုတ်ပါရဲ့။ဒီအသားမောမောဘေးသားမမကျွတ်ပကဲပေါင်မိုချောင်းဟာပြင်းထန်နိုင်ငံရဲ့အမှတ်အသားဖြစ်ပြီးတော့နှစ်ပေါင်း100ကျော်စားသုံးလာကြတာပါ။ပြင်းထန်စစ်ပြေနပိုလီယံဘိုနာပါတ်ကသူ့တပ်သားတွေတဲရလွယ်အောင်လို့ပေါင်မုတ်ကိုအချောင်းရှည်လုခိုင်းခဲ့တယ်လို့ဗဇက်ရာဇဝင်ရှိပါတယ်။ပကဲဆိုတဲ့အဓိပ္ပာယ်ကလည်းစေးချိန်လုံးဒါမှမဟုတ်နံပါတ်ထုတ်လို့အဓိပ္ပာယ်ရပြီးတော့ပေါင်မုတ်ရှည်တစ်ချောင်းကိုတစ်ယူရိုငွေကျတင်ပါတယ်။အခုတော့အရင်ကားတဲ့စာရင်ပြင်းထန်နိုင်ငံမှာပကဲစားသုံးမှုတော့ကျလာရဲဆိုပေမဲ့2013ခုနှစ်မှတ်တမ်းအရဆိုရင်တစ်နှစ်ကိုပကဲအချောင်း16တန်းတစ်နှစ်ကိုအချောင်းတန်း6000ထုတ်လို့နေရစေဖြစ်ပါတယ်။
မအေးတနာချောအပတ်စဉ်စူးစီးတင်ဆက်ပေးနေတဲ့ဆိုရှယ်မီဒီယာဘောကလူကြီးများသတင်းတို့အစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေအိန္ဒိယချင်းထိုင်းနိုင်ငံတဲကိုအလို့လောက်ကင်ချဖို့လွန်ခဲ့တဲ့ဆယ်စုနှစ်တည်းကတရားမဝင်ထွက်လာချသူတွေတဲကနှစ်30ကျော်ကြာထိုင်းနိုင်ငံမှာနေထိုင်အလို့လောက်ကင်နေသူမြန်မာနိုင်ငံသားတဦးရဲ့ဘဝရပ်တည်မှုအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြရမှာဖြစ်ပါတယ်
လေကလေးတစ်ခုပေါ်မှာအမိုက်တွေတင်ပြီးတွန်းသွားနေတဲ့သူတို့ရဲ့မြင်ကွင်းကိုမန်ကောက်မြို့လေကကားတွေလူတွေစိုက်ကယ်တွေနဲ့ရှုပ်ထွေးနေတဲ့လမ်းမကြီးပေါ်မှာနေ့တိုင်းတွေ့မြင်နိုင်ပါတယ်။ဒီအမိုက်တွန်းလဲတွန်းပြီးကောက်ထားတဲ့အမိုက်တွေကိုရောင်းမှုသွားနေသူကတော့ကိုကျော်စိုးလို့ခေါ်တဲ့မြန်မာနိုင်ငံသားတစ်ယောက်ပါ။ထိုင်းနိုင်ငံမှာကိုဗစ်တွေဖြစ်လာပြီးအလုပ်လက်မဲ့ဘဝကနေဝါယာကျိုးအတူစားလေးတွေလိုက်ကောက်ရင်းပြန်သုံးလို့ရတဲ့စွန့်ပစ်အမိုက်တွေကိုရောင်းတဲ့ဈေးကွက်ကိုတွေ့လာပြီးတဲ့နောက်အခုလိုအမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကိုစလုပ်ခဲ့ရပါ
ကျွန်တော်ကတော့ဘယ်လိုပြောဆိုဒီနတ်မှာဒီအနီးနားလေးမှာခက်ကုတ်ကိုတွင်းမလို့ခက်ကုတ်ဆက်ကူအပန့်ကလေးတို့အဲ့မှာခက်ကုတ်မှာသွားဖြစ်မယ်ဆက်ကူအဖာပေါ့နော်အဲ့အဖာလေးပြင်းပြီးကြံတဲ့ဟာတွေကြတော့ဟိုအကြည်တွေကြတော့ကျွန်တော်အမှအိတ်နဲ့ထည့်တာအဲ့ဒီအိတ်နဲ့ထည့်တဲ့ဟာတွေကိုကျွန်တော်အဲ့ဒီအလုပ်ရုံလုပ်ငန်းထဲမှာသွားပို့မယ်လေလုပ်ငန်းထဲမှာဆိုရင်တခါနဲ့အဆင်ပြေကျွန်တော်ဘယ်လိုလဲပစ္စည်းကကိုယ့်ဘက်မှာပဲမူတည်တာပေါ့အများကြီးကောက်တယ်အများကြီးကောက်လို့ရရင်တခါလေးကကောက်ကောက်မှုလေးရရင်ဟိုတစ်ခေါက်တည်းနဲ့ပဲအဲ့မျိုးအဆင်ပြေတာမျိုးရှိတယ်အဲတစ်ခေါက်တည်းအဆင်ပြေကျွန်တော်ပြန်ပြီးတော့နားတယ်ပြန်နိုင်ပြီ3-4နိုင်လောက်ရေမွေးချူပြီးတခါခါလာတယ်အဲ့မျိုးအလုပ်လေးဆက်လုပ်ထားတယ်မနေ့ကအလုပ်ဆက်လုပ်တယ်
ကိုတယောက်တည်းလုပ်ရတဲ့ကိုပိုင်းလုပ်ငန်းဖြစ်တာကြောင့်အလုပ်ချိန်ကိုလည်းကိုအဆင်ပြေတယ်လို့လုပ်နိုင်တယ်လို့ဆိုပါတယ်
။ဒီကောင်ကျွန်တော်တိုင်းရောင်းပြီးပြီဆိုရင်နောက်ကျွန်တော်တန်းဒီနေ့ကျွန်တော်တက်ခိုင်သွားပြီဒီတမနဲ့နော်မနေ့ကလည်းမနေ့ကတော့ဆိုရရသွားတယ်ဆိုရမနေ့ကဆိုမနေ့ကဆိုဆယ်နိုင်တော့လုပ်ပြီးသွားပြီဆယ်နိုင်တော့ပြီးသွားပြီဆိုတော့အဲ့ဒါပြီးရတယ်ကျွန်တော်အားတဲ့အားလာတဲ့ချိန်မှာကို့မှာအားလာတဲ့ချိန်ကဒါလေးတွေကောက်ကောက်ကောက်ထားအဆင်လေးဆင်လာတယ်မနေ့ပြန်ကြအဆင်လေးတစ်ခါထပ်သွားတယ်အဲ့လိုအချိန်ရှိရှိကလို့ပေါ့နော်အဲတစ်ခါတလေကျတော့ဟိုတစ်ခါတလေကျတော့ဘယ်လိုလဲကျွန်တော်ဟိုကောက်ကအစောကြီးနားချင်းတယ်ပေါ့နော်အဲ့ဒါအစောကြီးနားပြီးအစောကြီးထပ်လိုက်တာအစောကြီးထပ်ပြီးလဲဖို့အဆင်လေးတင်လာအဲ့ဒါနဲ့ခုနှစ်နေထိုးတာကျွန်တော်သုံးစားပြီးရှင်းနေထိုးတာပါရောင်းလိုက်ပြီအဲရောင်းပြီးပြန်လာကျွန်တော်ပြန်လာအေးလေးပြန်လာနားတယ်
သူရဲ့အမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကလခစားတွေလိုပုံမှန်ဝင်ငွေမဟုတ်ပေမဲ့တရက်ဝင်ငွေဘယ်လောက်ရှိရမလဲဆိုပြီးသတ်မှတ်လုပ်ကင်တာကြောင့်သူ့တစ်လဝင်ငွေကတစ်နှစ်4-500ရတဲ့အခြေခံအလုပ်သမားတွေတဲ့တောင်းပို့ပြီးရနေတာပါ
တခါတလေညတော့ပုံမှန်မရှိဘူးတခါတလေညတော့တနည်းကလုံးမှရှိရပဲရတာအဲ့မျိုးတခါတလေအခမ်းမသိဘူးဆိုရင်တွားရောင်း1000ကျော် 1800 တို့3000လောက်အဲ့မျိုးရတခါ9000ကျော်လည်းရတယ်တခါတလေ1000ရတယ်အဲ့မျိုးတခါတလေညတော့ကျွန်တော်ကဘာလို့ဆိုတော့ဟိုကြည့်လိုက်တဲ့ခါကျရင်အများတော့စက်တိုက်တော့ရတာမဟုတ်ဘူးဒါမှမဟုတ်ဟိုဘယ်လို့
ကျွန်တော်တရက်ကို1000ရောက်တော့ချာတယ်တရက်1000ရောက်ချာတော့အခုတစ်ခေါက်ပါမ1000မပြည့်ဘူး5600ရတယ်အတစ်ခါလဲ400ရတယ်အ400ရတယ်အခါကျွန်တော်ထပ်ပြီးတယ်အဲ့လိုက်ကောက်တယ်တရက်မှာကအလုတ်ကပဲအချိန်လောက်ဆိုတော့မနေ့ဆိုရှင်းနေသူပြင်ပြီးညာ6နိုင်ကြာတဲ့အချိန်မှာအများကြီးရှိတယ်အဲ့ဒါပြင်မခံပြီးတော့လင်းစီပြည့်ပြီဆိုရင်နောက်တစ်ခါထိုက်ရောင်းတယ်အဲ့မှာအဲ့ဒါလေးနဲ့ဟိုဘယ်လိုပြောတော့ပြန်ပြီးတော့ပေါင်းတာအခါတလေကျ1000ဆိုရင်နောက်ခါတော့ပြရနောက်ခါ3ခါတော့အဲ့လိုတိပြရအဲ့လိုဒါတော့ခုဘက်မှာမူတည်မြဲမြဲလေးရှာရပါအဲ့ပေါ့ရရတယ်လို့ပေါ့ဒီ5600ဆိုရင်သမီးတွေဝယ်စားပါတော့တခါမှချက်စားတာမဟုတ်ဘူးသမီးတွေဝယ်စားတာတွားနေပြီဟုတ်လားဘယ်လိုမျိုးစုမလို့လဲအနည်းဆုံးကို1000လောက်ဆိုရင်200လောက်စားမယ်800လောက်စုလို့ရတယ်မျိုးအဲ့လိုတိချာမှာဟို5600နဲ့ဆိုတော့ကျွန်တော်အဲ့5600လောက်မလို့ဘူးလင်းက600ရယ်1000မပြည့်ကျွန်တော်မနာဘူးလေကျွန်တော်ဆက်လုပ်တယ်ကျွန်တော်လို့ဘာဖြစ်တော့ပြီးတော့လင်းက600နဲ့နေဆိုတော့ဘယ်လိုမှစဉ်းစားမရဘူးကျွန်တော်ဖို့ရတော့ပေါ့နော်ဒါပေမဲ့သူများဖို့တော့မပြောတော့ဘူးနော်ကျွန်တော်ဖို့တော့မတင့်တယ်ဘူးအနည်းဆုံး1000ရပါကျွန်တော်လည်းစကြည့်ရတခါတလေကြီးတခါတလေ1000ညော်တော့ဘာလို့စုလို့ရ1800လို့တခါလေကြတော့3000လို့အဲ့လိုဟို1500ပေါ့အဲ့လိုပဲ3000တိမရဘူးကျွန်တော်စုလို့မရဘူးစားရလည်းရှိသေးတာဘူး
ထိုင်းနိုင်ငံမှာအထောက်အထားမရှိဘဲတရားဝင်နေထိုင်တဲ့အခါတောမော်လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်ရဲတွေရဲ့ဖမ်းဆီးထိန်းသိမ်းခံရတာတရားဝင်ရောတရားမဝင်နှီးလန့်တွေနဲ့ငွေပေးဆောင်ရတာရှိပေမဲ့ကိုကျော်စုကတော့သူ့မှငွေအစင်မပြေတဲ့အခါထိုင်းရဲတွေကတော့သူ့ကိုငွေပြန်ပေးကြတာပါ။အ
ေးတခါတလေကျတော့ဟိုဗါလဲအရာရှိတွေနဲ့တွေ့တယ်တောမောင်းတွေနဲ့တွေ့တယ်တောမောင်းတွေတွေ့ရင်လည်းအကျိုးကြောင်းလေးပြောပြတယ်အကျိုးကြောင်းပြဆိုတော့သူတို့ကလည်းပါလိညာလေးတော့အဲ့မျိုးပက်ဆန်တဲ့အတူလူကြီးမပေါင်းဘူးပေါ့နော်အဲ့မျိုးကိုကလည်းနည်းနည်းလေးအသက်လက်ကြီးကြီးတဲ့ခါကျသူတို့အဲ့မျိုးဟိုဟောစာတက်မထားဘူးပေါ့ပေါင်းတော့တက်မထားဘူးအဲ့မျိုးသူအခက်ထဲမှာကြည့်ဘူးတနော့သူများတွေလို့ဟာလိုက်ခဲ့ရုံထဲမှာလိုက်ခဲ့ဟိုမှာပါဖြစ်တဲ့ညာတဲ့ဘလောက်ယူရမယ်တော့အဲ့မျိုးမရှိဘူးပေါ့ခါမှမကြုံဘူးဒီထဲမှာလည်းအဲ့မျိုးဒီတန်ကောက်ထဲမှာတခြားနေရာမှာလည်းအဲ့မျိုးရှိသေးတယ်ဒါမှမဟုတ်ဒီနားမှာကျတော့ကျွန်တော်သိတဲ့လူတွေများရှိတယ်သူတိတ်ကသိတဲ့လူတွေရှိတယ်ကိုတဲ့တစ်ခုတည်းအကောင့်ကြီးကြီးရှိတာပေါ့နော်အဲကျွန်တော်သိတဲ့လူကြီးရှိတယ်သိတဲ့လူကကျွန်တော်သူတို့သိတယ်ဆိုတော့ကျွန်တော်ဘာမှမလုပ်တတ်ဘူးဆေးလေးလည်းမတောက်တာအရင်လည်းတောက်မတာဘာမှမတောက်တာမူကြီးစီးပွားလည်းမလုပ်ဘူးဆိုတော့ဒီအလုပ်ပဲလုပ်တယ်ဆိုတာသူတို့သိတယ်ဆိုတော့ခါနဲ့သူတို့မိပြီဆိုတော့ကျွန်တော်ပတ်စံတပြားမရှိဘူးသူတို့စီမှာပြန်ပြီးတော့လက်ယူတာပဲရှိတယ်အေးအဲ့ဒါမျိုးလေးရှိတယ်ခက်ခဲကျန်တာပါမင်းကျွန်တော်ဘာမှထောက်တာမင်း
လုံးလုံးစင်အမိုက်ကောက်ရောင်းချရင်အသက်ငွေဝမ်းကြောင်းလုပ်နေရပေမဲ့သူ့မှာရှိရေးအတွက်ရည်မှန်းထားတာတွေတော့ရှိနေပါတယ်
ဒါလေးကဒါသမီးဆိုင်ကြီးတောက်လာပဲကျွန်တော်ဘယ်လိုစီးပွားအဖြစ်တော့မဟုတ်ဘူးကျွန်တော်ကဒါတဲ့အလုပ်ကြီးကြီးလုပ်ချင်တယ်အလုပ်ကြီးလုပ်ချင်တယ်ဆိုတော့ဘယ်လိုရကျွန်တော်ဒါပေမဲ့ခုမှညီမချင်းမပြည့်သေးကျွန်တော်အဖို့နဲ့ဆိုတော့ဘယ်လိုလုပ်မလဲဆိုတော့အဲ့မျိုးကားလေးတစ်စီးလောက်ဝယ်လို့ရရင်ဒီလိုမျိုးကားအပြည့်ကလေးပဲအဲ့ဒါလေးနဲ့ဒီကောင်လေးကိုလုပ်ချင်တယ်ဘာဖြစ်လဲတခြားဟာနဲ့ကျွန်တော်ပြည့်ကြည့်တယ်ဆိုရင်တခြားအလုပ်ကစိတ်ညစ်တယ်ကို့အတွက်ဟိုသူ့ရင်တော့ကမရအောင်ပေါ့နော်လူကပက်ဆန်လက်ထဲမှာချိန်မှနေလို့ရတာမဟုတ်လားဆိုတော့အဲ့ဒါလေးနဲ့ထိန်းပြီးတော့လုပ်တာအမှန်ဆိုတော့ကျွန်တော်ကတော့ဒါထက်လုပ်ချင်တယ်ဒါထက်ပက်ဆန်ရှာချင်တယ်ဟု
တ်ကဲ့တော့3ညရောင်းရကျွန်တော်မဖြစ်လို့
တိုင်းလမမှာအမိုက်ကောက်ရောင်းစားနေရတဲ့ဘဝဖြစ်ပေမဲ့ကိုကျော်ဆိုးဟာဆွေမရှိမျိုးမရှိတကောင်ကျွတ်တော်မဟုတ်ပါဘူ
းအမျိုးတွေတော့ရှိတယ်အမျိုးတွေတော့ရှိတယ်ဒါမှအမျိုးတွေကတော့ကျွန်တော်အမျိုးတွေပါနဲ့စိတ်အဆက်အသွယ်မလုပ်ဘူးကျွန်တော်အလုပ်နဲ့ကျွန်တော်လုပ်တယ်ဘာဖြစ်လဲသူတို့နဲ့လုပ်မယ်ဆိုရင်ဘာဖြစ်လဲကျွန်တော်ကဒီအလုပ်လုပ်နေတယ်မဟုတ်လားဒီခေါ်စားတယ်ဗျာနိုင်ပြီးတော့ယူတဲ့ခါကျတော့သူတို့ကဟိုငါတို့အမျိုးမအမိုက်ကောက်တယ်ဗာလိညာလည်းအမျိုးပြောမှာဆိုတော့သူတို့နဲ့အခုအဆက်သွယ်ချက်ပလိုက်တာအဲ့မျိုးသူတို့နဲ့အဆက်သွယ်သွားမလို့ဘူးဟိုကျွန်တော်တွေ့နေအပြောခံမှာသူကနော်ဒါမှမဟုတ်ကျွန်တော်ကလည်းဒါလေးတစ်ခုပဲကျွန်တော်တော့ရတာပြောတယ်သူကသူများတွေနဲ့သူများတွေလည်းအမျိုးဟိုကောက်ကောက်မွန်တဲ့အဝတ်စားအဝတ်ပြီးတော့တာတာနာနာလေးအဆင်ညမြင့်ကျွန်တော်မလုပ်တတ်ဘူးပေါ့မလုပ်တတ်ဘူးကျွန်တော်အားနဲ့ချက်ဒီနားမှာတစ်ချက်ရှိတယ်သူများလို့အမျိုးဟိုမလုပ်တတ်ဘူးဆိုတော့ဒါလေးနဲ့မှကျွန်တော်ပဲအရင်လွယ်တယ်လေဘာမှလည်းအထက်ခဲမရှိလေနော်ကိုအားတစ်ခုပဲကိုတော့ငါကိုလုံနိုင်တယ်လုံနိုင်ကျွန်တော်ရတယ်အဲ့ဒါတစ်ခုပဲဒါမိသားစုကတော့ကျွန်တော်ကတော့ဗျာဒီမှာရောက်လာကြပဲ30လောက်ရှိသွားပြီအဲ့ဗမာပြည်တော့တခါမှပြန်မှာအမီတော့ရှိသေးတယ်
ရက်နေ့စဉ်အတွေ့အကြုံမှာတတိယမိနေသူတဦးကတော့လူမှန်းတိတက်ခါစားအရွယ်တွေကစားလို့ဝေးနေခဲ့ရတဲ့သိမိခင်နဲ့ဖြစ်ပါတယ
်။တနည်းတစ်ချက်ကျွန်တော်စဉ်းစားကျွန်တော်ဖျက်ရှိဖို့တော့ပါတော့ရှိဖို့ကတော့ကျွန်တော်တို့လွတ်ခဲ့တဲ့မကောင်းတဲ့ကုမှုကြအကုစုကိုကောင်းမှုလို့ကြအခုဘုံကမှမိခင်ပတ်ခင်နဲ့တကူတကွဲနေရတာအမျိုးဆုံးစုစည်းမနေရဘူးတော့။ဟိုတကယ်လေးများကျွန်တော်စိတ်ကစဉ်းစားတနည်းတစ်ချက်ကျွန်တော်ဆက်ဆံရှာလို့ပါလိမ့်မယ်အဆင်ပြေပြီဆိုရင်အမေစီကျွန်တော်ပြန်လာအမေတကယ်ရှိနေရင်တော့ကျွန်တော်ဝမ်းသာရမယ်။ကျွန်တော်စူးရင်လာတာအမေကအသက်ကြီးသွားပြီကျွန်တော်မမဖြစ်ဆုံးတဲ့အချိန်အမေပြန်သွားတဲ့အချိန်မိဟုတ်တင်ကမဟုတ်ပေးရတဲ့အချိန်မှာလည်းအဲ့ဒါဆက်ပဲကျွန်တော်စိတ်နာဟိုဘဝနစ်မှုမှမနော်ကျွန်တော်အဲ့ဒါပဲအမေကျွန်တော်အမေလည်းဖျက်ရှိဖို့လည်းအမေကြမ်းမှပါလေကြမ်းမှပဲဆူတောင်းပေးတာဒီအတွက်အမေပါမှမဖြစ်ပါဘူးတော့ဟိုတနည်းကြရင်တော့ကျွန်တော်လည်းအဆင်ပြေပါမယ်အဆင်ပြေအမေစီပြန်ပါရင်ကျွန်တော်အမေတင်ကဝတ်ပေးဆိုတော့ကျွန်တော်အဲ့ဒီအချိန်မှာတင်ကဝတ်ပေးတဲ့အချိန်မှာတော့ကျွန်တော်အမေလည်းမျက်ကွယ်ပေးကျွန်တော်လည်းဝမ်းသာတယ်အမေကျွန်တော်ပါမှမလုပ်ပေးဘူးဆိုရင်အမေမျက်အရင်မျက်ကွယ်ပေးတော့ကျွန်တော်ဘာဖြစ်မလဲမဟုတ်လားတော့ကျွန်တော်လူမဖေးချလို့မရနိုင်တဲ့အကြောင်းတစ်ခုအဲ့မဖြစ်နဲ့ဒါလည်းပဲကျွန်တော်ရဲ့ကျင်းထဲမှာဒါတစ်ခုပဲစဉ်းစားကြမှာကျွန်တော်ဘာမှစဉ်းစားဘူးအခုကျွန်တော်ဒါလေးလုပ်တယ်ပတ်စံလေးစုတယ်အဲမစုတယ်အမီမှာပဲရှိပဲနည်းနည်းဝိုင်းဖို့ပြည်ထားတာပဲကျွန်တော်ကတော့အမီပြန်ရင်လားဖိုင်နံငါမနေတော့နေဟိတော့အမီကျော်လွေးတယ်လို့နည်းနည်းဝူရကျွန်တော်ကောက်ခဲ့ဘူးစစ်ဘွားတော့ကျွန်တော်တို့ပြုတ်ခဲ့တဲ့ကုလကောက်ဖို့ကစစ်ဘွားမှာအမီနဲ့ထားတစ်ခွေမြည်ရတယ်
ခုလိုသူ့ရဲ့အကြီးမားဆုံးအဖြစ်ချင်ဆုံးဆန္ဒတစ်ခုအတွေ့ပူပြင်းလာတဲ့အနေပူချိန်အောက်မှာမျောလင်းချက်တွေနဲ့အမိုက်တွေကောင်းနေတာကိုတော့ဘန်လောက်မြို့လေကပတူနန်းလို့ခေါ်တဲ့နေရာဝန်းကျင်မှာနေ့စဉ်တွေ့မြင်နေရတာပါရှင
်။မညညလူရဲ့နေရာပေါင်းဆောင်အချောင်းဆောင်သတင်းပတ်ဆင်ခဏကိုနားဆင်ချီရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါအောင်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ဆယ်လာတဲ့ကိုဝင်လာချိန်မှာပဲအင်ဂါနီကတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရောရုရှားသမ္မတပူတင်ကပါသူတို့ရဲ့တပ်တွေရဲစွမ်းတပ်တွေရှိကြောင်းချီးကျူးပြောဆိုကြပါတယ်။တချိန်ထဲမှာပဲဒီစစ်ပွဲကိုစောင့်ကြည့်နေတဲ့ Britain ကာဝေးဝန်ကြီးဌာနကတော့စစ်ပွဲရပ်ပေါင်း300ရှိလာချိန်မှာရုရှားတင်ထားတဲ့နေမီရဲ့54ရာခိုင်နှုန်းလောက်ကိုယူကရိန်းတွေပြန်ပြီးရပြီလို့ပြောပါတယ်။အီရန်မှာငြင်းငြင်းဆန်ဆန်ပြသူတွေကိုလူသေဆုံးစေနိုင်တဲ့အထိနှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်အဖွဲ့ဝင်တွေနဲ့စုံစမ်းစစ်ဆေးဖို့လုပ်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြီးအကဲကကြေညာပါတယ်။ပူတွဲတဘာပတိ3ပါတဲ့ကော်မရှင်မှာဘင်္ဂလားဒေ့ရှ်ရှေ့နေကဥဆောင်ပြီးပါကစ္စတန်ဥပဒေပေါမောက်ခန့်နဲ့အာဂျင်တီးနားလူ့ခွင့်ရေးရှေ့နေတို့ပါပါဝင်စုံစမ်းဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဟန့်တားတဲ့အနေနဲ့အင်္ဂါနေ့တုန်းကနျူကလ িয়ার ဘုံးကျဲနိုင်တဲ့ American B-52 ဘုံးကျဲလေယာဉ်နဲ့ F-22 Stealth တိုက်လေယာဉ်တွေတောင်ကိုရီးယားနီးမှာပြန်တန်းခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဂျေဂျူးကျွန်းအနီးကတောင်ကိုရီးယားလေပိုင်းနဲ့အတွင်းမှာနှစ်နိုင်ငံလေယာဉ်တွေလေ့ကျင့်ပြန်တန်းပြီးတော့တောင်ကိုရီးယားဘက်ကလည်း F-32A နဲ့ F-15K တိုက်လေယာဉ်တွေပါဝင်ပြန်တန်းခဲ့တာဖြစ်ပါတယ်။ထိုင်းပြည်နယ်ကွင်းမှာတနင်္ဂနွေနေ့ကနစ်မြုပ်သွားခဲ့တဲ့ထိုင်းရေရက်တင်မောစုခိုတိုင်းပေါ်မှာလိုက်ပါလာသူတွေကအသက်ရှင်ချမ်းသူတဦးနဲ့အလောင်း၅လောင်းကိုပြန်ပြီးတွေ့ခဲ့တယ်လို့ထိုင်းရေရက်ကပြောပါတယ်။လူပေါင်း105ယောက်လိုက်ပါလာတဲ့ရေရက်တင်မောဟာတက်တန်း35နှစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတော့အခုနစ်မြုပ်သွားတဲ့တင်မောဘော်ကအသက်ရှင်ချမ်းသူ86ယောက်ရပြီဖြစ်တဲ့အတွက်ကျန်24ဦးကံကြမ္မာကိုစိုးရိမ်နေကြပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျူနာခမ်းမီနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925/32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်နေအတွက်လည်းကျေးဇူးပါရှင်ကျမသင်္ကီထိုင်ပါ
This program has come to you from the Voice of America, Washington.